Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ် March 2ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ3240နဲ့49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီပတ်မှာထူးခြားတဲ့သတင်းတွေကတော့သမ္မတထရန့်ရဲ့မင်ကွန်းအပေါ်အမေရိကန်နိုင်ငံရေးလောကကနဲ့ပြည်တွင်းကတုံ့တက်သူတွေကတုံ့ပြန်မှုမျိုးစုံထွက်နေသလိုပဲနိုင်ငံတကာကောင်းဆောင်တွေကလည်းတုံ့ပြန်လာကြပါတယ်တရုတ်အစိုးရအထူးကိုယ်စားလှယ်ဟာမနေ့ကတော့ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မနန္ဒာ channel တူတင်ပြပေးသွားမှာခင
်ကောင်းပါပြီရှင်သတင်းစီစဉ်အပြီးမှာအင်္ဂါနေ့ကလွှတ်တော်နှစ်ရက်ပေါင်းရှိမှာသမ္မတဒေါ်နယ်ထရမ့်ပထမဆုံးအကြိမ်ပြောကြားခဲ့တဲ့မေကွန်းအပေါ်တုံ့ပြန်သံတွေကိုအသေးစိတ်တင်ပြပေးဖို့ရှိပါတယ်။တခါတနင်္လာနေ့ကဂျနီဗာလူအခွင့်အရေးကောင်စီမှမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေဆွေးနွေးမှုဘယ်လိုရှိခဲ့ပါသလဲ
။ The European Union remains seriously concerned by the situation of human rights in Myanmar Burma.
We will ဒါကတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေဟာစိုးရိမ်နေရဇဲပဲလို့ဥရောပသမဂ္ဂကိုယ်စားလှယ်ကပြောသွားတာပါတခါမြန်မာအစိုးရဘက်ကရောဘလို့တုံ့ပြန်တယ်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ရဲ့ပါဝင်မှုဟာထိရောက်မှုရှိမရှိဆက်သွယ်မေးမြန်းခန်းကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင်
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပူးတွဲလွှတ်တော်နေရာရှိမှောက်မှာအင်္ဂါနေ့ညကမိန့်ခွန်းပြောကြားပြီးတည်အကြသမ္မတရဲ့မိန့်ခွန်းမှာပုံမိုပြောပြောင်းပြီးအပြုသဘောဆောင်တဲ့လေတံအပေါ်ဝါရှင်တန်မှာရှိတဲ့အစိုးရအတန်းဝန်ကဦးစားပေးလေ့လာနေကြပါတယ်အခုလိုပြောဆိုချက်ဟာသမ္မတထရမ့်ရဲ့အစဉ်ပြောင်းလဲနေတဲ့ပြုမှုပြောဆိုမှုတွေမှာတည်ငါသာခံမဲ့အနေအထားမျိုးလားဒါမှမဟုတ်ဒီလိုအနေအထားမျိုးဆက်လက်ကျင့်သုံးသွားမှာလားဆိုတာကိုသူ့အပေါ်ထောက်ခံသူတွေပြစ်တင်ဝေဖန်သူတွေနဲ့နိုင်ငံရေးကဲခတ်သူတွေကစူးစမ်းတွေးတောနေကြပါတယ်သမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုအတွင်းပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ရမှာနဲ့ရည်မှန်းချက်ကြီးမားလာတဲ့ပြည်တွင်းလှုပ်ဆောင်မှုအစီအစဉ်တွေကိုလွတ်တော်အနေနဲ့စတင်ကင်တွေးရမှာဒါဟာအဓိကမေကွန်းတရားဖြစ်နေပါတယ်သမ္မတထရမ့်အနေနဲ့သူ့ရဲ့အခုလိုရည်မှန်းချက်ကြီးလာတဲ့ပြည်တွင်းရေး policy တွေကိုရှေ့တိုးဆောင်ရွက်ဖို့ Republican လွတ်တော်ခေါင်းဆောင်အနေနဲ့အင်ပြူတော်မှာဗုဒ္ဓဦးနေ့ကတွေ့ဆုံခဲ့ပါတယ်အင်္ဂါနေ့ကပူးတွဲလွတ်တော်နေရာမှာပြောကြားခဲ့တဲ့မေကွန်းနဲ့ပတ်သက်လို့ Trump အနေနဲ့အပြုသဘောဆောင်တဲ့တုံ့ပြန်မှုတချို့ရရှိခဲ့ပါတယ်အမေရိကန်စိတ်ဓာတ်ပြန်လည်ရှင်သန်ရေးအတွက်အမေရိကန်နိုင်ငံသားအလုံးစုံအနေနဲ့စီးလုံးညီညွတ်ကြဖို့ Trump ကသူ့ရဲ့မေကွန်းအဆုံးမှာပြောကြားခြင်းအပြင်နိုင်ငံရေးပါတီနေရာတူရဲ့ထောက်ခံမှုကိုတောင်းခံခဲ့တာလည်းဖြစ်ပါတယ်။ထရမ့်ရဲ့အခုလိုလေတံပြောပြောင်းခြင်းဟာကျမကြီးပြည်သူဆောင်ရှောက်မှုနဲ့အကွန်ငွေကောက်ခံမှုပြင်ဆင်ရေးစသဖြင့်လွတ်တော်မှာခက်ခဲစွာတင်ပြရမယ့်ကိစ္စရပ်တွေအတွက်အထောက်အကူပြုနိုင်မှာဖြစ်ပါတယ
်။ကွန်ဂရက်စ်လွတ်တော်နှစ်ရက်ရှိမှောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိစ္စရပ်ပေါင်းများစွာကိုပြောကြားတဲ့မိန်ကွန်းဟာအမေရိကန်ရဲ့တောက်ပြောင်တဲ့အနာဂတ်ကိုပုံဖော်ထားပေမဲ့ကမ္ဘာတဝန်းကခေါင်းဆောင်တွေကြားမှာတုံ့ပြန်မှုတွေကွဲပြားနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုနဲ့ပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ခက်ချင်းချင်းလောက်ရက်တွေနဲ့ရင်ဆိုင်နေရတဲ့ဂျပန်နိုင်ငံကတော့ကာကွယ်ရေးအသုံးစရိတ်တွေအကြီးအကျယ်တိုးမြင့်မဲ့သမ္မတထရမ့်ရဲ့အစီအစဉ်ကိုလက်ခံခဲ့ပါတယ်။သမ္မတထရမ့်အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုဘလောက်ထိကုန်ကြခံသုံးစွဲမလဲဆိုတာစောင့်ကြည့်ရမှာဖြစ်ပေမဲ့ဘလောက်ပမာဏပဲတိုးတိုးကဘာကြီးတည်ငြိမ်မှုရှိအောင်လို့အထောက်အကူဖြစ်စေလိမ့်မယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှိဟိဒါဆူဂါကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာတော့သမ္မတထရမ့်ကကာကွယ်ရေးအသုံးစရိတ်ကိုဒေါ်လာ54ဘီလီယံအထိတိုးမြင့်သုံးဆွဲပြီးတော့လိုအပ်တဲ့ဘဏ္ဍာငွေကိုစစ်ဘက်နဲ့မသက်ဆိုင်တဲ့တခြားအစိုးရလုပ်ငန်းတွေကဖြတ်တောက်သုံးဆွဲသွားလို့ကြောင်းပြောဆိုထားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့မိန့်ခွန်းကိုသဘောမကျတဲ့တရုတ်နိုင်ငံကတော့တစ်ဖက်သက်ကုံသွယ်မှုတွေကြောင်းထောင်ပေါင်းချီတဲ့စက်ရုံတွေအမေရိကန်ကနေတရုတ်နိုင်ငံကိုပြောင်းရွှေ့လာကြလိမ့်မယ်လို့ဝေဖန်ခဲ့ပါတယ
်။လာမယ့်ရက်တွေအတွင်းထုတ်ပြန်နိုင်ဖို့ရှိတဲ့အမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ကတ်တတ်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်ပြင်ဆင်နေစဉ်အတွင်းသမ္မတဒေါ်နယ်ထရမ့်အနေနဲ့သူကနဦးထုတ်ပြန်တဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့အမိန့်ကိုဆက်လက်ခုခံကာကွယ်သွားနိုင်တဲ့အကြောင်းဒုသမ္မတမိုက်ပန့်စ်ကပုထုနေ့က CBS ရုပ်သံနဲ့ This Morning အစီအစဉ်မှာပြောကြားခဲ့ပါတယ်။အီရတ်၊အီရန်၊လီဘီးယား၊ဆိုမာလီးယား၊ဆူဒန်၊စီးရီးယားနဲ့ယီမင်နိုင်ငံတွေကလူတွေကိုယာယီအမေရိကန်ကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့သမ္မတထရမ့်အစိုးရအနေနဲ့ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်ချက်ကိုပြည်ထောင်စုတရားရုံးကဟန်တာခဲ့ကြတာဖြစ်ပါတယ်။အဲ့ဒီကန့်သတ်မှုတွေမှာအမေရိကန်ကိုလာရောက်ခြေချတဲ့ဒုက္ခသည်များအစီအစဉ်လဲပါဝင်တာဖြစ်ပါတယ်။ ဒီအမေပေါ်အမေရိကန်တရားရုံးနေမှာအမှုပေါင်းနေတာစဉ်ကြောတင်သွင်းကြတာရှိပေမဲ့အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကပြည်ထောင်စုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဆိုင်းငံ့ခြင်းခံခဲ့ရတာဖြစ်ပါတယ်။ကနဦးအမေအရာ Green Card လို့ခေါ်တဲ့အမေရိကန်မှာအများအားနေထိုင်ခွင့်ကပ်ပြားတွေကင်ဆောင်ထားသူတွေအပါအဝင်ခီးတဲ့အများပြားဟာအမေရိကန်နိုင်ငံအတွင်းဝင်ရောက်ခွင့်ယာယီတားဆီးခြင်းခံခဲ့ရတဲ့အတွေ့အခြေအနေတွေကမောက်ကမဖြစ်ခဲ့ရပါတယ်။
အမေရိကန်ပြည်ထောင်စုမှာပြည်ထရေးဝန်ကြီးဌာနဝန်ကြီးအဖြစ် Republican Party အောက်လွှတ်တော်အမတ် Ryan Zinn ကိုအထက်လွှတ်တော်ကအတည်ပြုခံရလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြည်ထရေးဝန်ကြီးရဲ့တာဝန်ဟာတခြားနိုင်ငံတွေနဲ့မတူဘဲဗဟိုအစိုးရကပိုင်ဆိုင်တဲ့မြေတွေ၊သဘာဝအရင်းအမြစ်တွေနဲ့မျိုးတုံးတော့မဲ့တရိတ်ဆန်မျိုးစိတ်တွေကိုသတ်မှတ်ပေးရတဲ့လုပ်ငန်းတွေကိုကြီးကြပ်ရသူဖြစ်ပါတယ်။ပြည်ထရေးဝန်ကြီးအဖြစ်ရထားခံရတဲ့ဇင့်ကိုတော့ကိုယ်စားလှယ်တရားရှိတဲ့အထက်လွှတ်တော်မှာထောက်ခံမဲ68မဲ၊ကန့်ကွက်မဲ31မဲနဲ့ဗုဒ္ဓဟူးနေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိုးအိမ်နဲ့မျိုးပြဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့အကြီးအကဲဖြစ်သမရထွန်းကရထားခံရတဲ့ဘန်ကာဆန်ကိုအထက်လွှတ်တော်ကနေကနဦးအတည်ပြုချက်ပေးခဲ့ပြီးတော့နောက်ဆုံးတရားဝင်အတည်ပြုချက်ကိုတော့ကြာတာပတိနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။သမရထွန်းကတရားလွှတ်တော်ချုပ်တရားသူကြီးအဖြစ်ရွေးချယ်ထားတဲ့ Neil Gorsuch ကိုတော့အတည်ပြုခံဖို့အထက်လွှတ်တော်တရားရေးကော်မတီက match လ20ရက်နေ့မှာစတင်ကြားနာဖို့လဲစီစဉ်ထားပါတယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်ပြည်မေကန်တက္ကသိုလ်တင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ကွန်ဆွန်ကွန်ရှင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့နဲ့နေပြည်တော်မှာတရားစီတွေ့ဆုံပြီးညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒီအုပ်ထုကိုယ်စားလှယ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့တွေ့ဆုံစဉ်မှာတော့မြမညီညာရေးလုပ်ငန်းစဉ်နဲ့အဲ့ဒီညီညာရေးလုပ်ငန်းစဉ်ကိုတရုတ်ဘက်ကဆက်လက်ပံ့ပိုးသွားမယ်အကြောင်းအထူးကိုယ်စားလှယ်ကအလေးထားပြောဆိုခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ကပြောပါတယ်။ဒါအပြင်တိုင်းဒေသနဲ့ကံပတိပခတွေကိုဖြေရှာရေးအတွက်နှစ်ဖက်ယုံကြည်မှုတည်ဆောက်ဖို့တရုတ်ဘက်ကတိုက်တွန်းသလိုညီညာရေးလုပ်ငန်းစဉ်မှာပေါင်ကူတရအဖြစ်ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့လည်းပြောကြားခဲ့တယ်လို့ဆိုပါတယ်။တရုတ်အထုကိုယ်စားလှယ်နဲ့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမီးအောင်လိုင်တို့တွေ့ဆုံစဉ်မှာတော့ညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ဘက်ကအားလုံးပါဝင်ရေးကိုလိုလားကြောင်းဗိုလ်ချုပ်မူကြီးမီးအောင်လိုင်ကဆွေးနွေးပြောကြားခဲ့တယ်လို့ဆိုပါတယ်။တရုတ်ရဲ့အာရှရေးအထုကိုယ်စားလှယ်ဟာမကြသေးခင်ကပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။
ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လိတ်ကျွန်းမှာဗြိတိသျှလူငယ်နှစ်ဦးအသက်ခံခဲ့ရမှုနဲ့ပတ်သက်ပြီးတော့တည်ရန်ပေးခံထားရတဲ့မြန်မာရွှေပြောင်းလူသမားနှစ်ဦးရဲ့အယူခံကိုထိုင်းတရားရုံးကထိုင်းအယူခံတရားရုံးကမက်ရှလာတည့်ရဲ့ဗုဒ္ဓဟူးနေ့ကပယ်ချလိုက်ပါတယ်။လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးတော့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုထိုင်းနိုင်ငံကော့စမွေတရားရုံးကနေမနစ်ကတည်ရန်အမိန့်ချမှတ်လိုက်ပြီးတဲ့နောက်တရားခံတွေရဲ့အကျိုးဆောင်ရှင်တွေကထိုင်းအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းအယူခံဝင်ထားတဲ့အချက်တွေဟာခိုင်လုံမှုမရှိဘူးလို့အယူခံတရားရုံးကအကြောင်းပြချက်နဲ့ပယ်ချခဲ့ပေမဲ့ဒီပယ်ချခဲ့တဲ့ဆုံးဖြတ်ချက်ဟာပွင့်လင်းမြင်သာမှုအားနည်းတယ်လို့ထိုင်းနိုင်ငံမှာရှိတဲ့ရွှေပြောင်းအလုံသမားရဲ့ဆောင်ရွက်သူတွေကပြောဆိုပါရတယ်။ဒါအပြင်အယူခံတရားရုံးကအခုလိုပယ်ချခဲ့ပေမဲ့လို့အမြင့်ဆုံးတရားရုံးအထိဆက်ပြီးတော့အယူခံတင်သွားဖို့လည်းရှိပါရတယ်။မြန်မာရွှေပြောင်းအလုံသမား4000လောက်အလုံးလုံးကိုင်းနေတဲ့လေကျွန်းမှာ2014စက်တင်ဘာလ15ရက်နေ့ကဗြိတိသျှလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းရဲ့ဖိအေဒူမေကွဲအကိုဖြစ်သူကင်ဂျုံနမ်ကိုလောက်ကြံရမှာဓာတုလက်နဲ့အသုံးပြုခဲ့မှုအတွေ့မြောက်ကိုရီးယားကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအဖြစ်ကဆိုင်းငံ့ဖို့တောင်ကိုရီးယားကတိုက်တွန်းခဲ့ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီကိစ္စနဲ့ပတ်သက်လို့ထင်းထင်းသင်းသင်းဆောင်ရွက်ဖို့ဗုဒ္ဓနေ့ကတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ17ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်လေဆိပ်မှာလူညုံရေးကင်မရာတွေရဲ့ရိုက်ကူးထားတဲ့အရာအမျိုးသမီးနှုတ်ဟာ VX အယုံကြောထိခိုက်စေတဲ့အစိတ်ဓာတုပစ္စည်းကိုကင်ဂျုံနန်းရဲ့မျက်နှာမှာတုတ်လင်းခဲ့ကြောင်းမလေးရှားရဲကပြောပါတယ်။ VX အစိတ်ဓာတုပစ္စည်းဟာလူအမျိုးများတည်ဆင်းနိုင်တဲ့ပစ္စည်းအဖြစ်ကုလသမဂ္ဂကပိတ်ပင်ထားတဲ့ဓာတုပစ္စည်းများစီးရင်မှာပါဝင်တာဖြစ်ပါတယ်။အခုလိုကင်ဂျုံနန်းလောက်ကြံခံရခြင်းဟာမြောက်ကိုရီးယားအစိုးရကစီစဉ်ခဲ့ခြင်းဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကယူဆထားကြတာဖြစ်ပါတယ်။ဒါကြောင့်အင်ဂန်နေ့ကဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလက်နက်များဖြတ်သိမ်းရေးညီလာခံမှာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးယွန်ပျုံဆေးကအခုလိုမြောက်ကိုရီးယားရဲ့ဓာတုလက်နက်အသုံးပြုခြင်းကိုမြောက်ကိုရီးယားကိုကုလသမဂ္ဂအဖွဲ့ဝင်ဖြစ်မှဆန့်ကျင်ခြင်းအပါအဝင်နိုင်ငံတကာကတုံ့ပြန်အရေးယူနေကြောင်းပြောကြားခဲ့တာဖြစ်ပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကတခြားနိုင်ငံတွေအတွက်အစ္စရေးနိုင်ငံအပေါ်ပို့ပြီးတော့ပြစ်မှတ်ထားတာကြောင့်မတရားဘူးလို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆိုင်ရာအမေရိကန်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီရဲ့ထွေထွေညီလာခံအတွင်းလူခွင့်ရေးကောင်စီအနေနဲ့အစ္စရေးပေါ်အလွန်ကျွံဖြစ်လွန်းတယ်လို့အမေရိကန်သံတမန်အီရင်ဘာကလေးကဆွဆွဲလိုက်ပြီးတော့ဒါဟာလူခွင့်ရေးကောင်စီပေါ်ယုံကြည်မှုကိုထိခိုက်စေတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။လူခွင့်ရေးနဲ့ပတ်သက်လာရင်ဘယ်နိုင်ငံကိုမဆိုစောင့်ကြည့်ကဲခတ်ရမှာဖြစ်ပေမဲ့ဘယ်ဒီမိုကရေစီနိုင်ငံကိုမှမတရားသဖြင့်တစ်ဖက်သက်ဘက်လိုက်ပြီးတော့အမဲလို့လို့စောင့်ကြည့်မနေသင့်ဘူးလို့လည်းပြောဆိုခဲ့တာဖြစ်ပါတယ
်။ဗုဒ္ဓဖုနေနေခင် VOA မြန်မာပိုင်းစီစဉ်တွေကို Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါရရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်မှာပါ။ American ပြည်ထောင်စုမှာမနစ်နိုဝင်ဘာလအတွင်းအကြိတ်နဲ့ရှင်ပြိုင်ခဲ့ရတဲ့ရွေးကောက်ပွဲအပြီးသမ္မတ Donald Trump ဟာလွှတ်တော်နှစ်ရပ်ပေါင်းရှိမှာပထမဆုံးအကြိမ်အင်္ဂါနေ့ညကမိကွန်းပြောကြားခဲ့ပါတယ်။သမ္မတ Trump ပြောကြားခဲ့တဲ့မိကွန်းအပေါ်နိုင်ငံတော်ဝန်မှရှိတဲ့ပြည်သူတွေရဲ့အမြင်သဘောထားတွေဘယ်လိုရှိသလဲဆိုတာကိုတော့ VOA သတင်းနောက် Irish အဘစဒီပေးပို့ထားတဲ့သတင်းအပေါ်အခြေခံကြီးကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင
်။ဇန်နဝါရီလ20ရက်နေ့ကသမရအဖြစ်ကျန်းသစ္စာဂျိန်ဆူစင်ကပြောကြားခဲ့တဲ့မိန့်ခွန်းနဲ့အင်္ဂါနေ့ညကလွတ်တော်နေရာပေါင်းရှိမှာသမရဒေါ်နယ်ထရန့်ပြောကြားတဲ့မိန့်ခွန်းဟာပိုပြီးသမရအရေးချင်းနဲ့ကပ်ညီတဲ့မိန့်ခွန်းမျိုးဖြစ်တယ်လို့အမေရိကန်နိုင်ငံသားအများစုကသုံးသပ်ကြပါတယ်
။ All the nations of the world, friend or foe, will find that America is strong, America is proud.
အမေရိကန်ပြည်ထောင်စုဟာအင်အားစီးရဲ့ဂုဏ်ယူစရာကောင်းတဲ့လွတ်လပ်တဲ့တိုင်းပြည်သူဖြစ်တဲ့ဆိုတာကိုကမ္ဘာတစ်ဖက်မှာရှိတဲ့မစ်ဖွေနဲ့ရန်သူနိုင်ငံတွေအားလုံးသိရှိနိုင်ကြမှာဖြစ်ပါတယ်
။ဒါပေမဲ့ရွေးကောက်တင်မြှောက်ခံထားရတဲ့ကိုယ်စားလှယ်တွေနီးတူအမေရိကန်ပြည်သူတွေဟာလည်းသမ္မတရဲ့မိန့်ခွန်းပေါ်အမျိုးမျိုးအမြင်တွေရှိနေကြတာပါ။နိုင်ငံတွင်းကအခြေခံအဆောက်အအုံတွေပြုပြင်တိုးချဲ့ရေးအတွက်ငွေကြေးအမြောက်အများအကုန်ကျခံလှုပ်ဆောင်သွားမယ့်အကြောင်းသမ္မတထရန့်ကထည့်သွင်းပြောကြားခဲ့တာနဲ့ပတ်သက်လို့ရွေးကောက်ပွဲကာလအတွင်းဟယ်လာရီကလင်တန်ကိုထောက်ခံအားပေးခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Holmes မြို့ကန် Pete Harwan ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါဗျာ
How's he going to build up the infrastructure when he's cutting taxes? In order to build up the infrastructure you need
သူပြောထားတာကတော့သမရအနေနဲ့အခွန်ငွေတွေလဲ short ကောက်မယ်ပြောထားတဲ့အပြင်အခြေခံအဆောက်အအုံတွေကိုလည်းပြင်ဆင်မယ်ပြောထားတဲ့အတွက်အဲ့ဒီလိုပြင်ဆင်မှုအတွက်ငွေကြေးဘယ်ကရမယ်ဆိုတဲ့အပေါ်မေးခွန်းထုတ်လိုက်ပြီးအဲ့ဒီအခြေခံအဆောက်အအုံတွေတိစောက်ဖို့အတွက်ချမ်းသာတဲ့သူတွေထံကအခွန်တိုးကောက်မှရနိုင်မယ်အကြောင်းအဲ့ဒီနည်းနဲ့ပဲတိုင်းပြည်အတွင်းကအခြေခံအဆောက်အအုံတွေကိုပြုပြင်တိစောက်နိုင်မှာဖြစ်တဲ့အကြောင်းပြောထားတာပါ။တိုင်းပြည်အနောက်ဘက်ခြမ်းနေဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့မှာတရုတ်နယ်ပေါ်အမေရိကန်နိုင်ငံသားတွေကဥဆောင်ပြုလုပ်တဲ့သမ္မတထရန့်မိန့်ခွန်းစောင့်ကြည့်ပွဲအခမ်းအနားကိုတက်လာတဲ့သူတွေအကြမ်းမှာလဲတိုင်းပြည်ကိုဘလို့ဥဆောင်သွားမလဲဆိုတဲ့သမ္မတရဲ့အစီအစဉ်တွေအပေါ်မိန့်ခွန်းထုတ်နေကြပါတယ်။အဲ့ဒီအခမ်းအနားကိုတက်လာတဲ့ Chris Villa Sanyo ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
် So far all the talk is real good. Nothing's been done yet. I mean it's all on the table but they keep
speaking. ပြောထားတာကတော့အခုချိန်ထိတော့အကောင့်တွေကြီးပဲပြောနေတာကိုတွေ့ရတဲ့အကြောင်းလက်တွေ့ဘာမှလုပ်ပေးတာကိုမတွေ့ရသေးတဲ့အကြောင်းအတိအကျအကောင့်ထဲပေါ်မှုကိုလည်းမမြင်တွေ့ရသေးကြောင်းဒါပေမဲ့လုပ်ငန်းစဉ်တွေကိုမကြာခဏပြောင်းတာကိုတွေ့နေရတဲ့အကြောင်းတခုခုကိုအကောင့်ထဲပေါ်လုပ်ပြတာကိုသူ့အနေနဲ့မြင်နေတဲ့အကြောင်းဘာတွေလုပ်ပြမလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းပြောတော့တာပါ Texas ပြည်နယ်ကအကြောင်းဆရာလည်းဖြစ်စစ်မှုရာဟောင်းတူလည်းဖြစ်တဲ့ Jeff Olson ကတော့သမ္မတ Trump ပြောတော့တာတွေကိုသဘောကျတယ်လို့ဆိုပါတယ
် I would have felt a lot better hearing this speech 5 weeks ago We're all Americans we all want to see what's best for America but I think there's a much
ပြောတော့တာကတော့လွန်ခဲ့တဲ့သတင်းပတ်၅ပတ်လောက်ကဒါမျိုးပြောမယ်ဆိုရင်သူ့အနေနဲ့ပို့ပြီးတော့သဘောကျမိမှတေချာတဲ့အကြောင်းအားလုံးဟာအမေရိကန်နေကြီးပဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကောင်းကျိုးဖြစ်ထွန်းတာကိုသူတို့အနေနဲ့မြင်တွေ့လို့တဲ့အကြောင်းဒါပေမဲ့သမရပြောသွားတဲ့မင်းကွန်းထဲမှာညီညွတ်ရေးကိုဖြစ်ပေါ်စေတဲ့အတုံးတို့နဲ့ပါဝင်တာကိုတွေ့ရတဲ့အကြောင်းပြောသွားတာပါမယ်ရီလန်းပြည်နယ်မှာနေထိုင်တဲ့ဦးထွန်းအောင်ဟာလည်းသမရဒေါ်နယ်ထရန့်ရဲ့မင်းကွန်းကိုစောင့်ကြည့်ခဲ့သူတွေတဲ့တဦးအပါအဝင်ဖြစ်ပါတယ်သူကတော့သမရထရန့်ရဲ့မိန့်ခွန်းဟာအမေရိကန်နိုင်ငံသားတွေအကြိုက်ဦးစားပေးပြောကြားခဲ့ပုံရတယ်လို့သုံးသပ်ပါတယ
်။ America First ကိုသူကအဲ့တော့ဒါကပြည်တွင်းကြိုက်ပြောသွားတာပေါ့လေ။အဲ့တော့ Republican ငါးရေကတော့အဲ့ဒီမှာတွတ်တော်အတွင်းမှာမတ်တပ်ထားပြီးလက်ကုပ်တီးကြတာပေါ့လေ။ဒါပေမဲ့ဒီဥစ္စာကအမေရိကန်ကတကူတော်မင်းသားနဲ့လုပ်လို့မရဘူး။နိုင်ငံခြားနဲ့ဆက်သွဲပြီးတော့လုပ်ရမယ်။နိုင်ငံခြားကကြီးပွားပါတယ်ကိုကြီးပွားတာဟုတ်။တွေ့ကြည့်လိုက်မယ်ဆိုလို့ရှိရင်သူကအမေရိကန်ကနံပါတ်1ဥစားပေးနေအဲကျန်းသာဟာတွေတော့ဟိုတိတ်ပြီးတော့ဟိုနေဥစားပေးပေါ့အဲ့တော့နောက်ပြီးတော့နိုင်ငံခြားအထောက်အကူပေးတာမှာရှော့ချမယ်တဲ့နိုင်ငံခြားအထောက်အကူကနိုင်ငံခြားရေးဆက်ဆံမှုနဲ့ပတ်သက်တယ်နိုင်ငံခြားအထောက်အကူပေးတာကအမေရိကန်အတွက်လည်းအကျိုးရှိတယ်ဟိုနာမည်ရတယ် နောက်ပြီးဆင်းရဲဒုက္ခရောက်တဲ့လူတွေကိုဥညာရောက်တဲ့အတွက်ဒါဟိုနေ့မော်လူခွင့်ရင်းနဲ့လည်းဆိုင်နေဒါပေမဲ့အားလုံးချုပ်ကြည့်လိုက်ရှိအရင်ကပြောသွားတာဒီတွစ်လုံနေတာတွေစာလို့ရှိအင်္ဂါနေ့ညပြောသွားတာဟာသမရပိုးပြီးတော့ဆန်တယ
်သမရထရမ်ကအခြေခံစောက်အုံတွေပြုပြင်တိဆောက်ရေးအတွက်ငွေကြေးအမြောက်အများသုံးဆွဲဖို့မင်းကွန်းထဲမှာအဆိုပြုခဲ့တဲ့အပြင်ကာကွယ်ရေးအသုံးစရိတ်ကိုလည်းအမေရိကန်ဒေါ်လာ54ဘီလီယံတိုးမြင့်သုံးဆွဲသွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲအခွန်ကောက်ခံမှုတွေကိုလည်းရှော့ချဖို့စီစဉ်နေကြောင်းပြောဆိုနေတာကြောင့်သူအဆိုပြုထားတဲ့စီမံကိန်းတွေအကောင့်ထယ်ဖို့ရေးဘယ်ကနေဘန်ဒါငွေကြေးရယူမလဲဆိုတဲ့အပေါ်အများစုကဝေဖန်ပြောဆိုနေကြတာပါ။ဥထုအောင်ကတော့သမရအနေနဲ့ပြောသွားတာတွေကိုလက်တွေ့ဘလို့အကောင့်ထဲပေါ်မလဲဆိုတာကိုစောင့်ကြည့်ရအောင်မယ်လို့ဆိုပါတယ
်ပြောသွားတာကတော့ပြောသွားတာပေါ့လေလက်တွေ့ဘလို့လို့
ဖေဗူလာ28ရက်အင်္ဂါနေ့ညကလွတ်တော်နေရာပေါင်းရှိမှာသမ္မတထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းအတွင်းအမေရိကန်စီးပွားရေးပြန်အားကောင်းလာအောင်လှုပ်ဆောင်သွားမှာဖြစ်ပြီးသမ္မတဘရက်ကိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ကျမ်းမာရေးဆောင်ရှားမှုအစီအစဉ်ကိုအစားထိုးဖို့လှုပ်ဆောင်နေတဲ့အကြောင်းအစွန်းရောက်အစ္စလာမစ်တွေကိုချေမုန်းသွားမယ်အကြောင်းတွေကိုလည်းထက်သွင်းပြောကြားသွားပါတယ်ဒေါ်နယ်ထရမ့်ဟာ45အုပ်မြောက်အမေရိကန်သမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်တာအခုဆိုတက်တန်းအဖြစ်တလတာတာပဲရှိပါသေးတယ်။သမ္မတအဖြစ်ရွေးကောက်တင်မြောက်ခံရရေးအတွက်မဲဆွယ်စည်းရုံးရင်းမိတ်ဆွေတွေရန်သူတွေအများအပြားရှိခဲ့တာကြောင့်သူလုပ်ချင်တဲ့အစီအစဉ်တွေကိုလွတ်တော်အမတ်တွေကဘလောက်ထိထောက်ခံပေးမလဲဆိုတာနဲ့အဲ့ဒီလွတ်တော်အမတ်တွေကိုရွေးကောက်တင်မြောက်လိုက်တဲ့မဲဆန္ဒရှင်ပြည်သူတွေကရောဘလောက်ထိထောက်ခံကြမလဲဆိုတဲ့အပေါ်မှာအများကြီးမူတည်နေမှာဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပြပြသွားတာပါတနင်္လာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥရောပသမ္မတကိုယ်စားလှယ်ကဘာရီတင်ပြခဲ့တယ်လဲမြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်ကရောဘယ်လိုရှိပါသလဲဆိုတာကိုမက်ခင်ဖြူထွေးကဆက်ပြီးတော့ပြောပြမှာပါ
မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေဟာလက်ရှိရသားဆိုရလက်ထက်မှာလဲစိုးရင်ရတဲ့အခြေအနေမှာရှိနေတုံးမယ်လို့ EU ရောပါသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Stavros Lambrinidis ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာဗုဒ္ဓနေတော်ကပြောဆိုသွားတာပါ
The European Union remains seriously concerned by the situation of human rights in Myanmar Burma.
မနက်ငယ်တွင်လူခွင့်အခြေအနေတွေနဲ့ပတ်သက်လို့ဥရောပသမဂ္ဂအနေနဲ့ထူဆိုးရင်ညည်းပဲဖြစ်ပါတယ်။ဒီဆိုးရင်ချက်တွေနဲ့ပတ်သက်ပြီးတော့ကင်တွဲဖြေရှင်းနိုင်မဲ့နည်းလမ်းတွေအကြံပြုနိုင်ဖို့တိုးတက်တဲ့ခြေလှမ်းတွေဖော်ဆောင်နိုင်ဖို့နဲ့လူခွင့်ရေးအထူးကူစလဲရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေတက်တန်းတိုးဖို့အတွက်မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုကျွန်တော်တို့တင်သွင်းသွားပါမယ်
။မြန်မာလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်ချမှတ်လို့ရှိပေမဲ့ပြီးခဲ့တဲ့နှစ်တုန်းကတော့ NLD ပါတီဦးဆောင်တဲ့ရတအစိုးရတဲ့စတင်တာဝန်ယူတဲ့အချိန်ဒီမိုကရေစီပြပြင်ပြောင်းလဲမှုလှုပ်ဆောင်ချက်တွေကိုစောင့်ကြည့်လိလာတဲ့အနေနဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ခဲ့တာမရှိခဲ့ပါဘူး။ဒါပေမဲ့လည်းအခု EU ကမြမအရေးဆုံးဖြတ်ချက်ကိုတင်သွင်းမယ်လို့ဆိုတာကြောင့်ဒီဒီချိန်လူခွင့်ရေးကောင်စီမှာတော့ဆုံးဖြတ်ချက်ထွက်လာနိုင်ပွဲရှိနေပါတယ်။ဒီချိန်နေနဲ့ပတ်သက်လို့မြမအစိုးရအနေနဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံဆွေးနွေးတာတွေလုပ်ပြီးတော့အကောင်းဆုံးပြင်ဆင်နေတယ်လို့မြန်မာနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကပြောပါတယ်
ဒီနှစ်မှာတော့ကျွန်တော်တို့ဆီကနေပြီးတော့ဒီဒုဝန်ကြီးကိုယ်တိုင်အဲ့မှာသွားပြီးတော့သူအစည်းအဝေးတက်ရောက်နေပါတယ်အဲ့တော့လိုအပ်တဲ့ပြင်ဆင်မှုတွေလည်းအကုန်လုံးကျွန်တော်တို့ဒီထိတွေ့မှုတွေလုပ်သွားမှာဖြစ်ပါတယ်အဲ့တော့ဒီလုပ်ရရှိရလုပ်ဖို့ရှိပါတယ်ဆိုတော့ပြီးခဲ့တဲ့ report လေးပြောတယ် report လို့ပြီးကျွန်တော်တို့တိကျပြင်ဆင်ပြီးတော့မှကျွန်တော်တို့ဘက်ကလည်းနိုင်ငံဝန်ကြီးဌာနကတရင်ထုတ်ပြန်တဲ့အနေအထားလေးရှိပါတယ်တော်တော်များများဒါကျွန်တော်တို့တွေကမျိုးတိကျချိန်ဆပြီးထုတ်တဲ့တရင်ထုတ်ပြန်ချက်ဆိုလည်းအများတွန့်ပြန်တဲ့အနေအထားရှိပါတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီအတိုင်းလေးပဲဆက်ပြီးတော့သွားဖို့ပေါ့နော်အဲ့တော့ဒီဆိုတော့ဒီမှာပါတဲ့ဟိုကျွန်တော်တို့စစ်ကြေးတွေရှိရဲ့နော်ကျွန်တော်အဲ့ဒါကိုတော့တကယ်ကို serious ကျွန်တော်အနေနဲ့ဒီရှုမြင်တဲ့အနေအထားမျိုးလေးကျွန်တော်တို့ဒါမှဟိုပြောတယ်အဲ့တော့ကျွန်တော်ရှိမှာက law စဲဒီမှာသူကဥပမာဆိုလို့ရှိရင် investigation ပေါ့နော်ဒီစစ်သေးနဲ့ပတ်သက်တဲ့ဒီ commission တစ်ခုရှိတယ်ကျွန်တော်အဲ့ဒီ commission အတွက်ခင်မှာဒီမနေ့ကချင်းခဲ့လို့တဲ့အနေအထားမျိုးဆိုကျွန်တော်တို့ကယူဆတယ်ရဘုံနေထားနဲ့အဲ့တော့ဗါလဲအဲ့ရဘုံမူတည်ပြီးတော့မှညံရီသွားတယ်လဲတယ်သွားသွားကြည့်တယ်ဆိုရင်နေထားမျိုးလေးဒီပါတော့လေအဲ့ကျွန်တော်တို့ဘက်ကလည်း20ရာစတူဒီယိုရှိအကုန်လုံးကျွန်တော်ထိပ်ပြပြီးတော့မှဒါလေးတုံ့မြတ်ဆောင်သွားဖို့ကျွန်တော်ပြင်ဆင်ထားပါတယ
်လက်ရှိအစိုးရအနေနဲ့လူခွင့်ရေးကိစ္စတွေနိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အလေးနက်ထားကင်တွယ်ဆောင်ရွက်နေတယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့တသက်အထောက်အထားအခိုင်အမာရှိတယ်ဆိုရင်မြမအစိုးရအနေနဲ့ဒါတွေကိုစစ်စစ်သွားမှာဖြစ်တယ်လို့လည်းဥကျော်စရာကပြောပါတယ်
လူခွင့်ရေးအခြေအနေမှာဆိုတော့ကျွန်တော်တို့ဒီအစိုးရအနေနဲ့ဒါအများကြီးပဲသိချာเนาะဒီလက်ရှိအစိုးရလက်ထက်မှာဆိုတော့လေးပေးဆောင်ရွက်နေတဲ့အနေအထားရှိပါတယ်အဲ့တော့တကယ်လို့ ဟာပြီးတော့ဒီအချိန်နေနော်ဒီသက်ဆိုင်ရထောက်ထားပါညာဒါဒီပေးလာပြရမယ်ဆိုကျွန်တော်တို့ညဒါတို့တိချအဒီနော်ဒါဒီစီစစ်သမနေထားမျိုးဖြစ်ပါတယ်
ပြည်ခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမွတ်စလင်လူနည်းစုတွေအပေါ်နှိပ်စက်ညှဉ်းပန်းမှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်လို့ဆိုပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီအပါအဝင်ကုလသမဂ္ဂထိပ်တန်းအရာရှိအတော်များများကအပြင်းထန်ဝေဖန်ခဲ့ကြတာပါရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုစုံစမ်းလေ့လာဖို့အထူးကိုယ်စားလှယ်ရန်ဟီလီဟာပြီးခဲ့တဲ့ဇန်နဝါရီလတည်းမြန်မာနိုင်ငံကိုသတင်းနှစ်ပတ်နီးပါးသွားရောက်ခဲ့တယ်လို့အဲ့ဒီနောက်ဒီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားရောက်ခဲ့တာဖြစ်ပါတယ်။သူရဲ့လေ့လာတွေ့ရှိချက်အသေးစိတ်အစဉ်ခန်းစာကိုတော့လူခွင့်ရေးကောင်စီမှဒီလ23ရက်နေ့ကျရင်တင်သွင်းမှာပါမြန်မာရေးဆုံးဖြတ်ချက်ထွက်ပေါ်လာနိုင်တဲ့အပေါ်မှာတော့လူခွင့်ရေးကောင်စီစီဝေးတက်ရောက်နေတဲ့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့သူဆွေးနွေးခဲ့တဲ့အကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာမစ္စယန်ဟီလီကရေးသားထားပါရဲ့ရှင်
။မက်ခင်ဖြူသေးပြောပြသွားတာပါ။အခုတော့မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာအိန္ဒိချင်းတရုတ်အစိုးရရဲ့ပါဝင်ဆောင်ရွက်မှုတွေဟာထိရောက်မှုရှိမရှိဆိုတာကိုကြည့်ကြရအောင်ပါ။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်စွန်ဂျိုကျန်းဟာမနေ့ကနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံပြီးတော့မြမငင်းကျေးဖြစ်စဉ်ရဲ့လက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။အဲ့ဒီမတိုင်ခင်လည်းပြီးခဲ့တဲ့သတင်းဘက်က UNFC တိုင်းရင်းသားမဟာမိတ်အဖွဲ့ခေါင်းဆောင်တွေနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီတရုတ်အာရှရေးရာအထူးကိုယ်စားလှယ်ကတွေ့ဆုံခဲ့တာပါ။ဒီတော့မြမငင်းကျေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့လက်ရှိအမြင်သဘောထားဘယ်လိုရှိနေပါသလဲဆိုတာကိုတရုတ်သုတေသီရွန်ဆန်ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်။ Well, they want the peace process to succeed and they want to see at least a ceasefire.
တရုတ်ဆိုတာကတော့ငြိမ်းချမ်းရေးဖြစ်စဉ်ကိုအောင်မြင်စေချင်တာပါ။အနည်းဆုံးတော့တရုတ်နယ်စပ်တစ်လျှောက်မှာအပြစ်ခတ်ရစေးသဘောတူညီမှုရတဲ့အဆင့်လောက်တော့မြင်ကျင်ပါတယ်။ဒါကြောင့်လည်းမြန်မာတပ်မတော်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုပါတရုတ်ဆိုတာကဖိအားပေးတာတွေစစ်ဆန်ညှိနှိုင်းတာတွေလှုပ်ဆောင်နေတာပါ။နောက်ပြီးနေဆက်ဒေသစီမံခန့်ခွဲမှုဆိုင်ရာနှစ်နိုင်ငံဆက်ဆံရေးအရာလည်းဖြစ်ပါတယ်။သူ့နိုင်ငံနေဆက်မှာပဋိပက္ခတိုက်ပွဲတွေဖြစ်နေပြီးစစ်ပြေးဒုက္ခသည်တွေတရုတ်ပိုင်နယ်မြေဘက်ဝင်ပြီးခိုးလုံနေကြတာတွေနေဆက်တည်ငြိမ်ရေးကိုပြက်ပြားစေတာတွေစတဲ့အခြေအနေတွေကိုတရုတ်ဘက်ကမလိုလားပါဘူး။ဒါကြောင့်ဒီလိုပြစ်ခတ်မှုတွေရပ်ဆဲဖို့ငြိမ်းချမ်းရဖို့တရုတ်ကတောင်းဆိုနေတာတွေဟာလည်းတရားဥပဒေနဲ့ညီးပါတယ
်။မနေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒီတရုတ်ဆိုးရကိုစလေအဖွဲ့တို့တွေ့ဆုံတဲ့အခါမှာမနစ်ကဒီတရုတ်နိုင်ငံမှာပထမဆုံးကြိမ်လုပ်ခဲ့တဲ့မြန်မာတရုတ် 2+2 အစည်းအဝေးကနေသူတို့ဟိုညှိနှိုင်းလို့ရတဲ့ရလက်တွေကိုပေါ့နော်တရုတ်ဆိုးရကိုစလေဘက်ကနေပြီးတော့ပြန်ပြီးတော့ပြောသွားခဲ့တဲ့ပုံမှာရွန်းဆန်ဘလို့မြင်ပါလဲရှင
် Chinese had put their pressure on the military side on Tatmadaw and the Chinese has through the 2+2
တရုတ်ဆိုအနေနဲ့မြန်မာတပ်မတော်ကိုဖိအားပေးခဲ့ပြီးပါပြီ။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့နှစ်နိုင်ငံလုံခြုံရေးကာကွယ်ရေးနဲ့တန်တမန်ဆက်ဆံရေးအစည်းအဝေးမှာတရုတ်ဘက်ကသူတို့နေဆက်မှာအပြစ်ခတ်ရစဲကိုမြင်ကျင်တယ်လို့မြန်မာဘက်ကပြောခဲ့ပါတယ်။ဒါပေမဲ့မြန်မာဘက်ကတစ်ဖက်ကိုအပြစ်တင်ပြောဆိုပြီးအပြစ်ခတ်ရစဲဖို့ကိုညှင်းဆိုခဲ့ပါတယ်။ဒီညမှာမြန်မာတပ်မတော်ရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်မှပါတာဝန်ရှိပါတယ်။ဒါ့အပြင်အရတားအစိုးရဘက်ကလည်းအပြစ်ခတ်ရစဲကိစ္စမှာရှင်းရှင်းလင်းလင်းရပ်တည်ဖို့အတွက်လိုအပ်နေပါတယ်။ဒီတော့တရုတ်ဘက်ကဖိအားပေးမှုတွေအောင်မြင်မှုရှိသလားဆိုရင်စစ်မှန်တဲ့အပြစ်ခတ်ရစဲရဖို့အတွက်2009ခုနှစ်ကလေးကတရုတ်အစိုးရကတိုက်တွန်းနေတာပါဒါပေမဲ့ဒီလိုတရုတ်ဘက်ကငြိမ်းချမ်းရေးကိုလိုလားနေပေမဲ့နေဆက်တလျှောက်မှာပဋိပက္ခတွေထပ်ခါဖြစ်နေတာကိုကျမတို့မြင်နေရပါတယ
်အဲ့ဒီလိုဒီတရုတ်မြန်မာနေဆက်မှာတိုက်ပွဲတွေအဆက်မပြတ်ဖြစ်နေတဲ့အခြေအနေမှာအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့တပ်မတော်ရဲ့ရည်တည်ချက်ကိုရောဘယ်လိုသုံးသပ်လဲရှင်
Well, I think military has its own calculation in this armed conflict. I think the military is fighting for what they perceive to be their priority or their task, which is to defend
the sovereignty and territorial integrity. တို့ကိုယ်ပိုင်ရည်မှန်းချက်တွေရှိနေပါတယ်။စစ်တပ်ရဲ့ဦးစားပေးမူဝါဒဖြစ်တဲ့အမိမြေလုံခြုံရေးအချုပ်အခြာအာဏာတည်ထောင်ခိုင်မြဲရေးအတွက်စစ်တပ်ကတိုက်နေတာပါ။ဒီအတွက်လည်းစစ်တပ်ရဲ့သဘောထားတင်းမာတဲ့လမ်းကြောင်းကိုနားလည်လို့ရပါတယ်။မြန်မာနိုင်ငံရေးမှာစစ်တပ်ဟာသူ့ရဲ့အာဏာပိုးပြီးခိုင်မာအောင်လက်နက်ကင်ပဋိပက္ခတွေကိုဆက်ပြီးဖြစ်အောင်ရည်ရွယ်ချက်ရှိရှိနဲ့လုပ်နေတယ်လို့ကျွန်မထောက်ပြခဲ့ပါတယ်။ဒါကြောင့်ဒေါန်ဆန်းစုကြည်ပေါ်မှာပဲမူတည်နေပါတယ်။သူ့ဘက်ကဘယ်လိုမြင်ကျင်တယ်လဲ စစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာပဲထားကြတယ်လားဒါမှမဟုတ်တိုင်းသားဒေသတွေမှာစစ်တပ်ရဲ့ဆင်ဆက်မပြတ်တိုက်ပွဲတွေလုပ်နေတဲ့အပေါ်မှာသူ့ရဲ့ရည်တည်ချက်ကဘလို့ရှိတယ်လဲဆိုတာကိုတော့အ ਨੇ ဆုံးအဖြေပေးရမှာဖြစ်ပါတယ
်ဒါကတော့တရုတ်မြန်မာအရေးကျွမ်းကျင်သူ American အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဂျားပြတ်ရွေးကောက်ပွဲကျင်းပမဲ့အခြေအနေကိုပြောပြမှာပါဂျားပြတ်ရွေးကောက်ပွဲအတွက်မဲဆွယ်စီယုံမှုတွေပိုးပြီးလွတ်လပ်လာပေမဲ့အတားဆီးတချို့ကတော့ရှိနေသေးပဲလို့ကိုယ်စားလှယ်လောင်းတွေကပြောပါရယ်ဒါပေမဲ့ပြည်သူလူထုရဲ့ရွေးကောက်ပွဲမှာပါဝင်လာမှုကတော့တိတိတတ်တာတိုးတက်လာတယ်လို့လည်းစီယုံရင်းဆင်းနေတဲ့ကိုယ်စားလှယ်တွေကပြောတဲ့အကြောင်းမတ်တန်ကီထိုက်ကစူးစီးတင်ပြထားပါရယ်ရှင
်ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်တို့ကလွတ်တော်အမှတ်လေ့လာနေရ19နေရာအတွဲလာမယ့် AB လာတဲ့ဂျားပြတ်ရွေးကောက်ပွဲတွေကိုကျင်းပဖို့ရှိနေတာပါအခုကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲကပြည်သူလူထုကရွေးကောက်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်ကျင်းပမယ့်ပထမဆုံးရွေးကောက်ပွဲပါအခုဂျားပြတ်ရွေးကောက်ပွဲမှာမဲဆွယ်စီယုံရမှုအခြေအနေကလွတ်လပ်မှုရှိပါသလားဆိုတာကိုတော့ရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူလွတ်တော်ကိုစလဲနေရအတွက်စီယုံရေးဆင့်နေတဲ့ရခိုင်အမျိုးသားပါတီကဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့နဲ့ရွေးကောက်ပွဲမေးဆွေတဲ့ရက်တွေမထအောင်လို့ကျွန်တော်တို့လုပ်နိုင်ကြပါတယ်เนาะအခုဒီလိုထိတ်တိတ်တရွာလေးမှာထိတ်တိတ်တွေ့တာမရှိဘူးကျွန်တော်တို့အစီအစဉ်လေးတွေဥအောင်တင်တဲ့လူကိုဦးစားပေးကြပါတယ်အဲ့လိုအစီအစဉ်မှာထပ်နေရင်လည်းပါတီတစ်ခုကနောက်ဆုတ်ပေးကြတဲ့အနေထားကိုရှိပါတယ်ဟိုအေးเนาะလူထုကိုသဘောပေါက်အောင်အရင်ထက်ပုံမှုပြီးတော့ဆောင်ရွက်နိုင်နေခြင်းလေ
ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်6အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကဥခိုင်မောင်ကြီးအတွက်တော့မဲဆွယ်စည်းရုံးရေးမှာအခက်အခဲတချို့ရှိခဲ့ပါတယ
်အခက်အခဲအနေနဲ့ကျွန်တော်တို့မဲဆွယ်စည်းရုံးတဲ့အခါမှာကျွန်တော်တို့ရဲ့ဒီ pamphlet တွေဝေတဲ့အခါမှာပထမဆုံးကပါတီ pamphlet လေးတွေလွှတ်ဆောင်ချက်လေးတွေကျွန်တော်ဝေကြတဲ့အခါမှာတချို့အင်ယာဝင်းတွေကိုဝင်ခွင့်မရပါဘူးဝင်ခွင့်ကျွန်တော်တို့ကတရားဝင်အစိုးရကနေเนาะကျွန်တော်တို့ကိုတရားဝင်မဲဆယ်စီယုံဝင်ပေးထားပြီးမဲ့သက်ဆိုင်ရာအင်ယာတွေက VIP အင်ယာလည်းမဟုတ်เนาะတီးတက်နေကြတာလည်းမဟုတ်ဖ ೇನೆ အင်ယာတွေဝင်နေမှာလုံခြုံရေးတွေထားပြီးလုံခြုံရေးတွေကခွင့်မပြုလို့မဝင်ရတာမျိုးတွေလည်းရှိပါတယ်အဲ့ဒါဆိုရင်အုပ်ချုပ်ရေးကဒီရွေးကောက်ပွဲမှာပါဝင်ကူညီပေးတဲ့အနေအထားမျိုးကတော့အားနည်းနေတာကိုတွေ့ရပါလေ
။ဒါပေမဲ့အခုဂျားပြတ်ရွေးကောက်ပွဲကလစ်လက်တဲ့လွတ်တော်အမှတ်နေရာနေတာကြောင့်ရောနိုင်ငံရေးပါတီတွေဘက်ကစီးရုံးလှုပ်ရှားမှုနေတာကြောင့်ရောလူလူချားမှာတော့တိတ်ပြီးစိတ်ဝင်တစားမရှိလာဘူးလို့လဲကိုစလဲလာဥခိုင်မောင်ကြီးကပြောပါတယ်။ရခိုင်ပြည်နယ်အမ်းမြုံနယ်မှာတော့လူလူချားရွေးကောက်ပွဲနဲ့ပတ်သက်လို့ပိုပြီးတက်တီရှိလာတယ်လို့ကိုစလဲလောင်းဒေါက်တာအေးမောင်ကပြောပါတယ်
။ပိုပြီးတော့ပြောင်းလဲလာပါတယ်။နော်မြေဆန္ဒရှင်များရဲ့အတိကပိုမြင့်လာပါတယ်တတိပိုရှိလာတာပေါ့နော်ပထမဆုံးကတော့ကြောက်ရတယ်နော်ကျွန်တော်တို့စီမှာဆိုရင်ဗျာအရင်တုန်းကပုဂ္ဂိုလ်ကြီးတွေကအဝတ်ဟောင်းလေးတစ်ထည်လောက်နဲ့မေးတွေကိုရအောင်ဒီသွားတာမျိုးရှိတယ်လို့ပြောတယ်ဆိုတော့ကျေးရွာအဝတ်ဟောင်းလေးတွေနော်ဆလာရင်အဲ့လောက်လာပုံပေးတယ်ပေါ့ဗျာတိုင်တလုံးစီပေးလိုက်ဆိုတာမျိုးလောက်နဲ့နော်လောက်သွားကိုလေးပြောကြပါတယ်ဥပမာလက်ခွာတွေဆိုရွာကလည်းပြောပါတယ်ဆိုတော့အခုကတော့တရားမျှတမှုရှိရှိနဲ့နော်တွားစီခြင်းနဲ့လူလူရဲ့နော်လိုလားချက်တွေကိုပြပါတယ
်။လာမယ့် AP လာမှာချင်းဖတ်မယ်ဂျားပြတ်ရွေးကောက်ပွဲမှာတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်19နေရာကိုဝင်ရောက်ရှင်ပြိုင်ကြရမှာဖြစ်ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလစ်လက်နေရအလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့18နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဒိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဘာမှပူကြားတဲ့သတင်းအချက်အလက်တွေပြည်သူကိုချမပြနိုင်တဲ့အပြင်ပြည်သူတွေကိုမလေးမစားပြုလုပ်ရရောက်တင်လို့လောင်ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်သတင်းစာရှင်းလင်း
ဒါကတော့ဥကြောစန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာ NLD ဥပဒေအကြံပေးရှင်းနေကြီးဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအပေါ်သုံးသက်ဆွေးနွေးထားတာကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင
်။အရေးပါတဲ့ဝန်ကြီးနှုတ်ထွက်တာဒေါအောင်ဆန်းစုကြည်အတွက်အပေါင်းလက္ခဏာဆိုရဲခေါင်းစဉ်နဲ့ Nikkei Asian Review မှာ Motokatsu Matsui ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ NLD အစိုးရဟာရာဇဝတ်စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေခဲ့ပေမဲ့သူကရင်အုပ်ချုပ်ရေးအဆင်ပြေဖို့ကြိုးပမ်းရမှာအောင်မြင်မှုသိမရှိခဲ့ပဲဖြစ်နေခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ရှေ့အလားအလာအကောင်းဆုံးနိုင်ငံရေးသမားတွေတက်ကတူဖြစ်တဲ့မင်းမင်းဦးဟာငွေကြေးအရှုပ်တော်ပုံ financial scandal ခုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခံရဆဲမှာနှုတ်ထွက်သွားပါတယ်။ NLD အစိုးရတက်လာခြင်းငါးဆလို့အရေးပါတဲ့ဝန်ကြီးတူပထမဆုံးနှုတ်ထွက်သွားတာလည်းဖြစ်ပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်14ဦးဟာသမရခန့်အပ်သူတွေဖြစ်ပြီးပြည်ထောင်စုဝန်ကြီးတွေတန်းတူအရေးပါသူတွေဖြစ်ပါတယ်။မင်းမင်းဦးနှုတ်ထွက်တာကိုဗဟုအစိုးရကဟန့်တာခြင်းတစုံတရာမရှိလို့ထုတ်ပယ်တဲ့သဘောဖြစ်ပါတယ်။ကျောင်းသားကောင်းဆောင်အောင်တူဖြစ်တဲ့မင်းမင်းဦးဟာရာထူးလက်ခံပြီးတဲ့နောက်အလုတ်ကိုင်းသည့်ဖန်တီးရေးကျေးလက်စမှုထွန်ကားရေးစသည်ကိုဦးစားပေးခဲ့သူဖြစ်ပါတယ်။သူ့လိုအလားအလာကောင်းသူတူလမ်းခွဲထွက်သွားတာဟာနစ်နာစရာလို့ပြောနိုင်ပေမဲ့အဂတိတိုက်ဖြည့်ရေးအထောက်နေတဲ့ဒေါအောင်ဆန်းစုကြည်အစိုးရဖို့အပေါင်းလက္ခဏာတရားဖြစ်ပါတယ်။လက်ရှိအစိုးရဟာရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးနိုင်ငံတကာကဝေဖန်နေကြတာပါ။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့အပြစ်ခတ်ရဆက်ရေးအထုမှုနဲ့ရှင်းမတွေ့နိုင်ပဲဖြစ်နေပါတယ်။စီးပွားရေးအချိန်လည်းမမြင့်တင်နိုင်ပါဘူး။ငွေကြေးတန်ဖိုးကြတာကိုလည်းမထိန်းသိမ်းနိုင်ငွေကြေးဖောင်းပွားမှုကိုလည်းမတားဆီးနိုင်ဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်ဟာရာထူးမယူခင်ကတည်းကလက်ပေးလက်ယူမှုတိုက်ဖြည့်ရေးအတွက်စည်းကမ်းတွေချမှတ်ခဲ့ပါတယ်။အခုပြည်내ဝန်ကြီးချုပ်ကိုနှုတ်ထွက်သွားစေတာဟာအစိုးရသန့်ရှင်းကိုဆက်လက်လုံးမယ်ဆိုတာပြသရလဲရောက်ပါတယ်။မကြာခင်မှာအစိုးရအဖွဲ့အပြောင်းလဲတွေစီလာမယ်လို့လည်းပြောဆိုနေရပါတယ်။အထူးသဖြင့်စီးပွားရေးကဏ္ဍမှာတိုးတက်အောင်မဆောင်ရွက်နိုင်သူတွေပြုတ်လိမ့်မယ်လို့ခန့်မှန်းပြောဆိုမှုတွေရှိနေတယ်ဆိုပြီးရေးသားထားပါခင်ဗျာ။အခုဆက်လက်ပြီးမြန်မာကလေးသင်ငယ်များအတွက်ကောင်းမွန်တဲ့အနာဂတ်ဖန်တီးရေးဆိုတဲ့ခေါင်းစဉ်နဲ့Richard Weir ရေးသားထားတာကို hrw.org မှာဖတ်ရပါတယ်။မြန်မာအစိုးရဟာကလေးသင်ငယ်များစစ်မှုထမ်းစေခိုင်းမှုတားဆီးရေးပဲရစ်မူဝါဒကိုပြီးခဲ့တဲ့အပတ်ကလက်မှတ်ရေးထွက်ခဲ့ပါတယ်။အစိုးရဘက်ကရောအစိုးရကိုတိုက်နေတဲ့လက်နက်ကိုင်သဘုံတွေအဖက်ကပါကလေးသင်ငယ်တွေကိုစစ်မှုထမ်းစေခိုင်းနေခဲ့တဲ့မြန်မာနိုင်ငံအတွက်ဒါအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒီလိုအစိုးရစစ်ကောင်းဝင်နေတော့နောက်လက်မှတ်ရေးထိုးတင်တဲ့စာချုပ်တစ်ရပ်ကတော့ Safe Schools Declaration စာသင်ကျောင်းများလွန်ညွန့်ရေးကြေညာချက်ပဲဖြစ်ပါတယ်။မဖြစ်မနေလိုက်နိုင်ရမယ်လို့မဆူထားတဲ့လက်နက်ကင်ပဋိပက္ခအတွင်းចောင်းသားចောင်းဆရာចောင်းတွေတက္ကသိုလ်တွေကိုအကာအကွယ်ပေးဖို့နိုင်ငံရေးအရာတာဝန်ယူစေတဲ့သဘောတူညီချက်ဖြစ်ပါတယ်။ចောင်းတွေအတိုက်ခံရရင်ထိတိယောက်ယောက်သတင်းပို့နိုင်ဖို့ចောင်းတွေပအဝင်ပတ်သက်နေတဲ့ဆရာဇုံးမှုစုံစမ်းစစ်ဆေးပြီးရေးယူဖို့တိုက်ခိုက်မှုပြီးပညာဆက်လက်သင်ယူရေးလှူဆောင်ဖို့စာသင်ကျောင်းတွေကိုစစ်မဲ့ရေးရာအတွက်အဆုံးမပြုဖို့စတဲ့အချက်တွေပါဝင်ပါတယ်။ရသားတွေအရက်ဘက်အဆောက်အဦတွေကိုလက်နက်ကင်ပဋိပက္ခဇုံအတွင်းကြားရောက်စီပြီး NDA ရောက်နေတာကတော့မြန်မာပြည်မှာအထူးသဖြင့်တိုင်းရင်းသားဒေသတွေမှာအများအပြားရှိနေတာပါစာသင်ကျောင်းတွေလည်းဒီတန်တရားတွေကမလွတ်ပါဘူးတိုက်ပွဲတွေကြောင့်ကျောင်းနေတဲ့ကလေးသင်ငယ်တွေထိခိုက်ဒဏ်ရာတွေလည်းရှိနေပါတယ်တိုက်ပွဲကြောင့်ကျောင်းတွေပျက်စီးတာဒါမှမဟုတ်စစ်တပ်ကစခန်းချတော့ကလေးတွေရဲ့ပညာရေးအလားအလာမှိမ့်မိန်သွားတာတွေလည်းအများအပြားရှိနေပါတယ်2015ခုနှစ်ကပြုလုပ်ခဲ့တဲ့ပြည်လုံးကျအပြည့်အစုံရဲ့စာချုပ် NCA မှာဒါရီကိုဟန်တာနိုင်ဖို့ထည့်သွင်းထားပေမဲ့ကျောင်းတွေအတိုက်ခံရမှုကဆက်လက်ရှိနေသေးပါဘယ်ပေါင်းစုံကဒါကိုအလင်းနဲ့ထားပြီးလိုက်နာထိန်းသိမ်းရဖို့လိုအပ်ပါတယ် အခု safe schools declaration ကိုဆိုရကလက်မှတ်ထိုးပြီးရနောက်အာဂျင်တီးနားနိုင်ငံမှာမလနှောင်းပိုင်းကျင်းပမဲ့စာသင်ကျောင်းများလုံခြုံရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်သင့်ပါတယ်။ဒါပေမဲ့စာချုပ်လက်မှတ်ထိုးယူနေတော့မပြီးသေးပါဘူး။တိုင်းပြည်ဖွံ့ဖြိုးမှုနဲ့ပညာရေးဟာဆက်နွယ်နေပါတယ်။ဆရာနာရှင်စနစ်အောက်ဆယ်စုနှစ်ပေါင်းများစွာကြာအောင်ခဲ့တဲ့မြန်မာနိုင်ငံအတွက်ကလေးသင်ငယ်တွေဟာအကောင်းဆုံးသောအနာဂတ်မျှော်လင့်ချက်အကောင်းဆုံးသောဒီမိုကရေစီရေးမျှော်လင့်ချက်ဖြစ်ပါတယ်။သူတို့လေးတွေပညာသင်ကြားခွင့်အထူးသဖြင့်ငင်းကြမ်းတဲ့ဝန်ကြီးမှပညာသင်ကြားနိုင်ရေးဟာအဓိကကျတယ်လို့យေတာထားပါတယ်ခင်ဗျာ။
ပါရှင်များရှင်မြန်မာနိုင်ငံမှာလူ့အခွင့်အရေးခြေနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်အရသာစိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကိုVOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆုံးပါလိမ့်ရှင
်။အခုလို VOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကနေ VOA ပရိသတ်တွေရဲ့အတန်းဒီသဘောထားတွေကိုတင်ပြနေတာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့ဒေါ်လာလာတန်တင်ဆက်တဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ဒီဒီမနေ့တွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်။စာလုံးပေါင်းက hit hit ထိတာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါတယ်။စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင်။idiom ဆိုရဲတော့ white day ကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်းပြီးတခါတည်းအလုပ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဝါဝါမလုပ်နေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အသုံးတည့်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
We need someone who can hit the ground running. A person who needs no training.
ကျွန်တော်တို့လူတွေကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည့်တဲ့လူမျိုးဖြစ်ပါတယ်။သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
်။ We need someone who can hit the ground running. A person who needs no training.
စမစာရှိတဲ့အသုံးတည့်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စမ်းရှိတယ်လို့ပြောမလဲ
Hit the ground running
လို့ပြောရမှာဖြစ်ပါတယ်အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လလတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတာမို့ကြည့်ရှုအားပေးကြပါလို့ဖိတ်ခေါ်ပါရရှင်။အခုတော့ဥကျော်ဇန်သာတင်ပြနေတဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ NLD ဥပဒေအကြံပေးအဖွဲ့ဝင်ရှင့်နေဦးကိုနီလောက်ကျန်ခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာအမှန်တရားကိုရှင်းလင်းတာထက်ပြစ်မှုကျူးလွန်သူတွေကိုကာကွယ်ပြောကြားနေတယ်လို့ပိုးပြီးဖြစ်နေတယ်လို့တချို့ကသုံးသက်ကြပါရယ်။ရခိုင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဥမမောင်မြင့်အာရှလူ့အခွင့်အရေးကော်မရှင်ကရှင့်နေဦးမင်းလွင်ဦးတို့နဲ့ဥကျော်ဇန်သာကဆွေးနွေးသုံးသက်ထားပါရယ်ရှင်
။ဒီမှုကင်းရဲ့ဖြစ်စဉ်ကိုပြောပြထားတာတွေကတော့သတင်းသမားတွေအတွက်အတော်အတန်အသုံးဝင်ပါလိမ့်မယ်။သို့တော်လည်းပဲဒီတချို့သောအချက်လက်တွေကသတင်းသမားတွေကိုယ်တိုင်ကဒီစုံစမ်းထောက်ထားမိတာအချက်တွေလည်းဖြစ်တယ်။နောက်ပြီးတော့ဒီရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေထဲမှာတချို့အရာတွေဟာသတင်းသမားတွေရဲ့သတင်းကိုမှီးပြီးတော့လိုက်တာမျိုးတွေလည်းရှိတယ်လို့ ကျွန်တော်တို့ social media ပေါ်ကသတင်းတွေကိုလိုက်ပြီးတော့လှုပ်ထားတာတွေလည်းရှိပါတယ်။ဒါပေမဲ့လို့ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမူရင်းရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကျော်လွန်ပြီးတော့ဒီတရားခဏ်ရဲ့ရှိနေတဲ့သဘောမျိုးနဲ့လောလောဆယ်ရှိနေတဲ့တရားခဏ်တွေဘက်ကနေပြီးတော့ကာကွယ်ပြီးပြောသွားတဲ့ဟာတွေလည်းပဲကျွန်တော်တို့တွေ့ရပါတယ်။ဒီ social media ပေါ်မှာကိုဒီသတင်းစာရှင်းလင်းပွဲရဲ့ဒီအနှစ်သာရကိုလူတွေကတော်တော်လေးမကျင်တတ်ကြဘူး။နောက်ပြီးတော့တန်တဲ့ရလည်းရှိကြတယ်။တစုံတရာကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့လည်းပဲလူတော်တော်များများထင်မြင်ချက်ပေးနေတာကိုကျွန်တော်တို့သတိထားမိပါတယ်
။ဟုတ်ကဲ့။ဦးမင်းတို့ခင်ဗျာရှင်းတဲ့တရားအုံနေနဲ့ဦးမော်မောင်မင်းပြောတဲ့အထက်မှာသတင်းစာရှင်းလင်းပွဲလုပ်တဲ့ပုဂ္ဂိုလ်တွေဟာအမှုအကြောင်းပြည်သူကိုအသိပေးနေတာတဲ့။တရားခဏ်ရှင်းနေလို့ထိုဘက်ကကာကွယ်ပြီးတော့ပြောတဲ့သဘောတွေ့ရတယ်လို့လည်းဆိုပါတယ်။အဲ့ဒီအချက်အပါဝင်ဒီသတင်းစာရှင်းလင်းပွဲကိုဘလောက်ထိရောက်တန်ဖိုးရှိတဲ့သတင်းစာရှင်းလင်းပွဲလို့ဦးမင်းတို့သုံးသပ်ပါလားခင်ဗျာ။
ပါမအူကြတဲ့သတင်းချက်လက်တွေပြည်သူကိုချမပြနိုင်တဲ့အပြင်ပြည်သူတွေကိုမလေးမစားပြုလုပ်ရရောက်တယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်သတင်းစာရှင်းလင်းပွဲလုပ်တယ်လဲဆိုတာကိုကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့ပြည်သူဆိုင်ရာကျွန်တော်ဥပဒေအရယမန်ကြီးနှစ်ပတ်ပြည့်သွားတဲ့အခါမှာတရားရုံးတရားစွဲဆိုတင်ပို့ရတော့မယ်။တရားစွဲဆိုတင်ပို့တဲ့အခါမှာဘယ်အချက်တွေကိုအခြေခံပြီးတင်ပို့ရမလဲဆိုတာတွေကိုဖော်ပြရတော့မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုပေါ်ပြမယ်အချက်လက်ဒီအခြေခံပြီးတော့လုတ်တဲ့သတင်းစာရှင်းလင်းပွဲတောင်မှမဟုတ်ပင်နဲ့အတော့ဆရာဦးမောင်မင်းပြောတဲ့လိုမျိုးပေါ့နော်။ဒီအခါနေဖက်ကတာခွေပြီးတော့ပြောတဲ့ပုံစံမျိုးတွေကိုလည်းကျွန်တော်မြင်ရတယ်။အဲ့တော့တကယ်တမ်းသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုရင်ပြည်ထရေးလက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူကရဲလုံထုံးလုံးကြီးရဘလူးစစ်စည်းစီမံခေါင်းရဲနေပါတယ်ဆိုတဲ့ကိစ္စကိုပြောရမှာဖြစ်တယ်။အဲ့တော့မြန်မာနိုင်ငံရဲချုပ်ကဘာမှမပြောဘဲနဲ့တမတော်အရာရှိကနေပြီးတော့ဒီကိစ္စကိုဝင်ပြီးတော့ပြောနေတယ်ဆိုတဲ့ဘူကရဲလုံငန်းนี่တော်တော်များများမှာတမတော်ကအထက်ကနေပြီးတော့ပြည်မှာအုပ်ချုပ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်သာတဲ့အချက်လည်းတစ်ခုဖြစ်တယ်ပြည်သူတွေအနေနဲ့ပုံပြီးတန်နေရကြီးကွားပြီးမဲ့အချက်လည်းမျိုးဖြစ်တယ်ဆိုတာကိုကျွန်တော်သိရနောက်ပြီးတော့တခါပြည်သူတွေကဖမ်းပေးတယ်ပြည်သူတွေကပဲသတင်းပေးတယ်ရဲကသွားဖမ်းရုံပဲပြည်သူတွေပြောလို့အဲ့အဲ့ဒီလိုမျိုးအခြေအနေမှာအခုဖမ်းမိပြီးတဲ့ဥစ္စာတော်မှဒီမှုကိုဘယ်လောက်အဆင့်ထိရောက်အောင်ကျွန်တော်စစ်ဆေးနေပြီဆိုတာကိုပြည်သူတွေကိုမတင်ပြနိုင်တာကတော့တော်တော်ဝမ်းနည်းဖို့ကောင်းတဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုံထုံးလုံးကြီးလို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဆိုတော့တကယ် motive ကဘာလဲသူတို့ကဘယ်လိုရွေးချယ်နေဒီပြည်မှုကိုသူတို့ကျူးလွန်ရတယ်လဲနောက်မှာဘယ်သူတွေအဆက်သက်ရှိတယ်လဲစသဖြင့်ဒီဟာတွေဟာအရေးကြီးတဲ့ကိစ္စတွေဖြစ်ပါတယ်သူတို့ဒီ35ယောက်ထဲသဘောနဲ့လူငယ်ဘာဝမုန်တီခံပြင်းပြီးတော့လုတ်တယ်ဆိုတာတွေတယောက်တစ်ပေါက်အဲ့မှာလဲဝန်ကြီးလုတ်တဲ့လူပြောတာကြတော့အမျိုးသားစိတ်ဓာတ်အလွန်ကျွန်းစိတ်ပေါက်လာလို့ဆိုတဲ့ပုံစံမျိုးလည်းပါတယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စတွေကဥမှောင်မြင်မယ်လို့သဘောရပါလေခင်ဗ
ျပထမဆုံးချက်ကတော့ကျွန်တော်တို့ဒီမီဒီယာသမားတွေအနေနဲ့မေးပိုင်ခွင့်ရှိတယ်ဆိုတော့ဒီတိတိပပသိပြီးတော့တိတိပပကျင့်သုံးနိုင်မှုလိုပါတယ်အဲ့ဒီလိုရှိဖို့အတွက်လည်းပဲအစိုးရကဥပဒေတွေထုတ်ပြန်ထားဖို့လိုပါတယ်။ဒီကျွန်တော်တို့ဒီ right to information law တမမဟုတ်လို့ရှိရင် act ပေါ့နော်။ဆိုတော့အဲ့ဒါတွေကဒီတရားလက်ခွင့်ရှိစေရမယ်ဆိုတာထက်ဒီမျိုးသားလူမျိုးရင်းနဲ့ပတ်သက်တဲ့သတင်းတွေကိုကြတော့သူတို့ကထင်ရှားလို့ရတယ်ဆိုတဲ့သဘောမျိုးသူတို့ချွင်းချက်ပေးထားပါတယ်။နောက်တစ်ခုကတော့ဒီထင်ရှားတဲ့ပုံကိုယ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းပဲသတင်းမထုတ်ပြန်မဲ့ထားနိုင်တယ်ဆိုတဲ့သဘောမျိုးသူတို့ပြောထားတာရှိပါတယ်။အဲ့တော့ပြဿနာကဘာလဲဆိုတော့အမျိုးသားလုံးညိုရင်းဆိုတဲ့ဟာကိုလည်းပဲသူတို့အသေးချာဒီအဓိပ္ပာယ်မဖွင့်ထားဘူးထင်ရှားတဲ့ပုံကူများဆိုတဲ့အချက်ကိုလည်းပဲအသေးချာသူတို့အဓိပ္ပာယ်မဖွင့်ထားဘူးမဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သတင်းသမားတွေအနေနဲ့ကသတင်းကိုမေးတဲ့အခါမှာဥပမာဆိုကြပါစို့ဒီအခုလက်ရှိဖြစ်တဲ့မှုရင်းရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့မှုရင်းရဲ့နောက်ွယ်မှာဒီအရေးကြီးတဲ့ပုံကူတွေပါမယ်ဆိုလို့ရှိရင်သတင်းသမားတွေကမေးရတာခက်ခဲဖြစ်ပါတယ်နောက်တစ်ခုကတော့အရင်တုန်းကဥပဒေတွေဆိုကြပါစို့ကျွန်တော်တို့ဒီတာဝန်ဝင်တရားကိုနှောက်ချက်ပြုတယ်ဆိုတဲ့ဆွဲချက်နဲ့တင်တဲ့ဥပဒေမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းပဲသတင်းသမားတွေရဲ့ခြေကိုချုပ်ထားသလိုနှုတ်ကိုချုပ်ထားသလိုဖြစ်ပါတယ်ဆိုတော့ကျွန်တော်အမြင်တော့တော့ဒီသတင်းစာရှင်းလင်းပွဲမှာတွားပြီးတော့သတင်းမီးနေတဲ့သတင်းသမားတွေအနေနဲ့ကဒီအကန့်အသတ်တွေအချုပ်အခြေတွေကြားရရနေမေးရတယ်လို့ဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗ
ျဥမင်းတို့ခင်ဗျခုနဥမမောင်မြင်းပြောတဲ့ right to information ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်ပါတယ်ဥပဒေသမားတယောက်ဖြစ်တဲ့ဥမင်းတို့ကိုတချို့နိုင်ငံတကာဥပဒေကိုကြီးမှဆိုရင်လည်းပဲ right to information ဟာလူတွေပြည်သူမှာအချက်လက်သတင်းအချက်လက်ကိုသိပံခွင့်ရှိတယ်သတင်းအချက်လက်တွေဆိုတာပြည်သူသိဖို့အတွက်ထားတာပဲဆိုပြီးတော့ပြောကြပါတယ်သို့တော်လည်းပဲအမျိုးသားရေးအကျိုးစီးပွားနဲ့ပတ်သက်တဲ့ဟာတွေအများပြည်သူလုံခြုံရေးကိုထိခိုက်နေတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့အကန့်အသတ်နဲ့ထင်ရှားထားနိုင်လို့ဆိုပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့တီးကြသူတို့မပြောကြဘဲနဲ့ဝိလက်ကြောင့်ပဲလုပ်နေတာဟာဒီလိုထိခိုက်နေတဲ့အခြေအနေမျိုးစီးလို့များလုပ်တယ်လို့အကောင့်မြင်လို့ရမလားခင်ဗျာကျွန်တော်တို့
အဲ့လိုအသုံးမြင်လို့ရပုံတော့မရဘူးပြ။တောင်ဝင်ခံပြီးတော့သတင်းစာရှင်းလင်းပွဲလုပ်နေတဲ့သူတွေကိုယ်တိုင်ကသတင်းအချက်အလက်အမှန်ကိုပြည်သူတွေပြီးရမယ်ဆိုတဲ့ကိစ္စရပ်ကူတော့မှသူနားလေပုံမရဘူးလို့ကျွန်တော်အမြင်တယ်။နောက်ပြီးတော့တခါဒီလူမှုကွန်ရက်တွေဖွင့်ပေးလျုံလောက်နေသူတို့ကဒါသတင်းလွတ်လောက်ခွင့်ပြီးလိုက်ပြီးဒါလုံလောက်ပြီလို့ထင်ပုံရတယ်။အဲ့ဒါကိုကြည်ကျင်းအောင်အဓိကတာဝန်ယူတဲ့သူတွေကစစ်တပ်ရဲ့ပြည်ထရေးဌာနရဲ့သတင်းထုတ်ပြန်မှုအတွက်ပြီးတဲ့အချိန်ကမှမှာပဲထုတ်ပြရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်။နိုင်ငံတော်အကျိုးစီးပွားနဲ့ဆိုင်တဲ့ရုံကြီးဆိုင်ရာကိစ္စရပ်တွေတော့တိုင်းနေမှာနဲ့ဆင်းဖြစ်ပွားနိုင်တဲ့ကိစ္စရပ်မျိုးတွေတော့နောက်ပြီးတော့တခါပြည်တွင်းမငြိမ်မသက်ဖြစ်စေနိုင်တဲ့ကိစ္စရပ်မျိုးတွေကိုအကန့်အသတ်နဲ့သတင်းမထုတ်ပြန်ပေးထားတာကျွန်တော်တို့လက်ခံလို့ရတယ်။ဒါတော့မှတချို့နိုင်ငံတွေမှာဆိုလို့ရှိရင်နှစ်ကန်တန်းနဲ့9နှစ်10နှစ်15နှစ်နှစ်20စတဲ့ကန်တချက်တွေနဲ့သူတို့အဲ့ဒီသတင်းတွေကိုထုတ်ပြန်ပေးရတာဖြစ်တယ်။အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော့ဥမာမောင်မြင်ပြောသလိုပဲသတင်းထုတ်ပြန်ခွင့်နဲ့ပတ်သက်လို့တိကျတဲ့ဥပဒေတသမမပြဋ္ဌာန်းထားတာမရှိသေးဘူး။နောက်ပြီးတော့ပြည်သူတွေအပေါ်မှာသတင်းစီးဆင်းမှုနဲ့ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်ပေါ်မှာလည်းသူတို့တတ်မှတ်ပြီးတော့ပြဋ္ဌာန်းပြီးတာမရှိတဲ့ဥစ္စာကကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားနိုင်ခွင့်ကိုတစ်ဖက်ကဖွင့်ပြီးသလိုနဲ့ကန့်သတ်ထားသလိုဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ
်။အခုသူတို့သတင်းကိုထိန်ချမ်းပြီးတော့လွတ်လပ်တဲ့ကိစ္စမှာလူတွေကဖန်ပြားရှိနေရတယ်။သူရဲ့နောက်မှာဒါထက်အရေးကြီးတဲ့လူတွေပါနေလို့မယ်။ဒါထက်အဓိကကြတဲ့လူတွေပါနေလို့မယ်ဆိုတော့လူတွေကထင်ကြီးပြီးတော့ပြောနေရရေးနေရပါတယ်။အခုထိန်ချမ်းပြီးတော့ပွင့်မွနေလည်းမပြောတဲ့အခါကျတော့ပြည်သူတွေထင်အောင်ထင်မှားဖြစ်နေတာပုံမှန်သွားပြီဆိုပြီးတော့စစ်စစ်ပြလိုက်လို့မကြတော့ဘူးလားခင်ဗျာပြည်သူတွေပဲယူဆ
တာပေါ့ဗျာဟုတ်တာပေါ့အဲ့ဒါအဓိကပေါ့အဲ့ဒါသူတို့ပြောနေတယ်တမတော်နဲ့အစိုးရနဲ့ကြားမှာယုံကြည်ဖြစ်အောင်တမတော်နဲ့ပြည်သူတွေကြားမှာတန်ရရေဝင်အောင်အဲ့ဒီလိုမျိုးမဖြစ်စေဘူးဆိုလို့ရှိရင်သတင်းအချက်အလက်တွေကိုမှန်ကန်စွာထုတ်ပြန်ပြလိုက်ရင်ပြည်သူတွေကလည်းဩငါတို့ဒီတမတော်ကဓာရီကိုဆောင်ရွက်ပေးနေပါလားအစိုးရကလည်းဓာရီဆောင်ရွက်ပေးနေပါလားဆိုပြည်သူတွေအနေနဲ့စိတ်ကြည်နှမှုတစုံတရာရသွားနိုင်တယ်အခုတော့အဲ့ဒီလိုမဟုတ်ပဲနဲ့လူငယ်သဘာဝမျိုးချစ်စိတ်အစွန်းရောက်ပြီးတော့ဒါလုံးဆောင်မိတဲ့အတွက်မှားရင်တော့တမတော်ထောက်လန်းကြီးကအမျိုးသားကြီးကိုဘယ်တော့မှသစ္စာမဖောက်ဘူးစရတယ်မဆိုင်တာတွေရှောက်ပြောနေတဲ့ဥစ္စာကတော့ကျွန်တော်တို့နားထောင်တဲ့လူတွေတော့မှနားထောင်ရင်တော်တော်ဒေါသထွက်တဲ့သတင်းစာရှင်းလင်းပွဲဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်ဟု
တ်ကဲ့နောက်တစ်ချက်ကကူသတင်းထုတ်ပြန်ပြည်ထရေးကဖြစ်နေတယ်ပြည်ထရေးဟာစစ်တပ်ရဲ့လက်အောက်မှာရှိတဲ့ဌာနသူတို့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုတိုင်တက်ပြီးတော့ပြောတယ်ဆိုတော့ဒါဟာထုတ်ပြန်တဲ့ဌာနအဖြစ်လဲပဲသူကပြန်ကြေးတွေပါရှိရတာနဲ့အဲ့ဘက်ကမလုပ်ဘူ
းဟုတ်ကဲ့ဒီအစောပိုင်းတွေမှာဒီအမှုဖြစ်စဉ်ရဲ့အစောပိုင်းကာလတွေမှာအစောပိုင်းကဏ္ဍတွေမှာဒီတမရရုံးကနေပြီးတော့တာဝန်ယူပြီးတော့သတင်းထုတ်ပြန်တာမျိုးတွေရှိပေမဲ့လို့ဒီအခုကျတော့ဒီတကယ်ကိုအရေးကြီးတဲ့သတင်းစာရှင်းလင်းပွဲကြတော့ဒီရဲချုပ်ကိုတာဝန်ပေးပြီးတော့တာဝန်မလို့ရှင်းလည်းပဲသူတို့ဒီသတင်းထောက်လန်းကြတဲ့ဒီတပ်မတော်အဖွဲ့ဝင်တွေကိုတာဝန်ပေးပြီးတော့ပြောခိုင်းခြင်းဟာသတုံတစ်ခုတော့ထူးခြားတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီသမရရုံးကနေသတင်းထုတ်ပြန်ပြီးဆိုလို့ရှိရင်ဒီအဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်တာဝန်ယူရပါတယ်။ဒီအယတ္တအစိုးရဘက်ကနေတာဝန်ယူရတယ်ဆိုတော့သဘောပါ။အခုကျတော့ဘာကြောင့်အယတ္တအစိုးရကတာဝန်ယူပြီးတော့သမရကတာဝန်ယူပြီးတော့မထုတ်ပြန်တာလဲ။ဒီလိုမထုတ်ပြန်ရခြင်းမှာဒီအကူလောလောဆယ်တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ကဝေဦးစီးချုပ်ရဲ့လက်အောက်မှာရှိတဲ့ပြည်သေးရေတို့ဟလာတက်တို့ဆိုတာတို့ကစုံစမ်းနေတဲ့အချက်တွေကိုအရသာအစိုးရကအတိအမှတ်မပြုကျင်တာလားသဘောထားကွဲလွဲမှုတစုံတရာရှိနေတာလားဒါဟာကျွန်တော်တို့သတင်းသမားတွေနဲ့တွေးပြီးတော့ဆက်ပြီးတော့စုံစမ်းသင့်တဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးမင်းတို့နောက်တစ်ခုကပြည်သေးဝန်ကြီးကပြောတဲ့အထက်မှာပါတယ်ထင်ပါတယ်ဒီမျိုးချစ်စိတ်နောက်အစွန်ရောက်စိတ်သက်စကြောင်းအလိုလုတ်တယ်ဆိုရဲကိစ္စတကယ်လို့အဲ့လိုလုတ်တယ်ဆိုရင်သူတို့ဟာဒါအစွန်းရောက်ဝါဒဘာညာနဲ့ပတ်သက်နေတဲ့အတွက်ဒါအကြမ်းဖက်မှုဆိုင်ရာဥပဒေပါတွေရှိရမှုကခင်ဗျမြန်မာပြည်မှာ
ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုတိုင်ပြေဥပဒေတွေပါရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဥပဒေနဲ့ပို့ပြီးတော့အကျုံးများဝင်နေမလားလို့ကျွန်တော်စဉ်းစားမိရောက
်ဟောသာပေါ့ဗျာကျမ်းပြင်းအရာပြောမယ်ဆိုလို့ရှိရင်ရာဇသက်ကြီးတဲ့မှာကိုပဲတော့နိုင်ငံတော်ပုံကမှုရဲ့အောက်ထဲမှာအဲ့ဒီလိုပြမှုကြီးတွေနဲ့ပတ်သက်လို့ရေးယူလို့ရတဲ့ကိစ္စမျိုးတွေရှိတယ်။နော်လူမျိုးချစ်စိတ်အစွန်းရောက်တယ်ဆိုလို့ရှိရင်လူမျိုးနဲ့တမျိုးအမုန်းပွားအောင်ပြည်တွင်းမှာမငြိမ်မသက်ဖြစ်အောင်စုစုလုံဆောင်နိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ရာဇသက်ကြီးဥတီနဲ့ရေးယူလို့လည်းရတယ်။အဲအခုလက်နက်တွေပါလာပြီးဆိုလို့ရှိရင်အစိုးရပြောတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥတီနဲ့လည်းရေးယူလို့ရတယ်။အဲ့ဒီလိုရေးယူထားတဲ့ဥပမာလည်းကျွန်တော်တို့ရှိ
အဲ့ဒီလိုမလုပ်ဘဲနဲ့ဒီမှုမှာတာမန်ရာဇဝတ်မှုလောက်ဒီဖြစ်ရုံပါဆိုတဲ့သဘောမျိုးအနေနဲ့လုပ်တဲ့ဥစ္စာကတော့ဒါအမှုကိုပေးငင်သွားအောင်ပပျောက်သွားအောင်ဒီရင်းဝင်ကြီးဌာနကိုယ်တိုင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာဖုံးဖိပေးတဲ့အခြေအနေမျိုးရောက်နေတယ်လို့ပြည်သူတွေကခံစားရတယ်လို့ပဲကျွန်တော်အားလုံးမြင်ပါတယ်
ကျော်စန္ဒာရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်။ VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့တယုံယုံကြည်ရာကဏ္ဍကိုထုတ်လင်းဖို့အချိန်ရောက်ပြီဆိုတော့နိုင်ငံရေးနဲ့ဆိုင်တဲ့လူငယ်လှုပ်ရှားမှုတွေလုပ်နေတဲ့ရန်ကုန်မြို့ကမခိုင်မွန်လင်းရဲ့အမြင်ကိုနားဆင်ကြရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ယုံကြည်ရာဒီနေ့အစီအစဉ်အတွက်ပေါ့နော်ဒီမိမိရဲ့ယုံကြည်ရာကိုဝင်ရမယ်ဆိုလို့ရှိရင်တော့ဒီဒီမှနေနဲ့ယုံကြည်မှုတွေအထက်ကတစ်ခုဖြစ်တယ်ပေါ့နော်ဘဝကိုရိုးဖြောင်းစွာနဲ့ဒီရိုင်းပင်းကူညီပြီးတော့တယောက်ကိုတယောက်ဖြည့်ပေးမှမနဲ့နေထိုင်ဖို့ပါပဲကျမတို့ဒီမန်တကယ်တော့ငငယ်ကလေးကနေမိဘကနေပြီးတော့အများအမ်းလူဘဝရှင်တန်းလေးတစ်ချောင်းမှာပေါ့နော်ရိုးဖြောင်းစွာနဲ့ဒီတယောက်ကိုတယောက်ရိုင်းပင်းကူညီဖို့ဆိုပြီးတော့နေထိုင်ဖို့လူနေမှုဘဝကိုတင်အများအမ်းတင်ပေးပါတယ်ငငယ်တော့ကဆိုငေးလေးတော့ဘာမှလည်းအရင်ကြီးမသိခဲ့ဘူးပေါ့နော်အဲ့တော့ဆိုရကြီးလာတဲ့အချိန်မှာကိုတကယ်ပဲဟိုအလုပ်ခွင်တို့လုပ်ငန်းခွင်တို့ပေါ့နော်ဒီပညာရေးကဏ္ဍတို့အများတန်းဟိုလူမှုဆက်ဆံရေးတို့အများကြီးပါဝင်လာရတဲ့အထက်မှာတော့ကျမတို့နေတူဘွားပေါ့နော်တယောက်နဲ့တယောက်ဆင်ခေါ်မှုတွေအများကြီးရှိကြတယ်တခါတည်းစကားအခိုက်အတန့်မသိတဲ့ဟာမျိုးတွေဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီအထက်ကမှပေါ့နော်ဘွားကိုဘယ်လိုမျိုးရိုးရှင်းတဲ့နေမလဲဆိုတာမျိုးအများတန်းသိထားဖို့စူးစမ်းကြည့်ပါတယ်ဆိုတော့ကလေးပေါ့လေကိုအသေးမောလို့ထင်တိုက်တဲ့ကူညီပေးလိုက်တဲ့ကိစ္စတခုပါဆိုလို့ရှိရင်တပားသူအတွက်တကယ်ကိုဟိုအကြီးကြီးမားမားကုညာရောက်တဲ့အခါလေးလင်းကြုံခဲ့ဖူးပါတယ်ဆိုတော့အဲ့မှာဟိုအမှန်တကယ်တော့ကိုမမျော်လင့်ထားဘူးပေါ့လေဒါပေမဲ့အဲ့ဒီဟာတခါလေးလူတစ်ပါးတက်ကိုပြောပြမလဲအသက်တချောင်းကိုတော့ကင်မိတာမျိုးတွေအကျင့်တွေကြုံခဲ့ဘူးရေပေါ့ဆိုတော့အဲ့ဒီဟာလေးကတခါလေးပီတိဖြစ်မိပါတယ်ဆိုတော့ဟိုတစ်ဖက်သားကိုပေါ့နော်ကိုကဟိုကုညီပေးလိုက်တဲ့ခံစားမှုကတစ်ဖက်ကလူလေးကုညီပေးခြင်းကိုခံရတဲ့လူကလေဟိုပေါ့နော်တပြိုင်နက်ထိသူ့ရဲ့ဟိုတခုခုအကျိုးတက်ရောက်သွားရေလို့ခံစားမှုများတယ်အမတန်မှဘဝမှာဟိုမလဲနိုင်တဲ့ခံစားမှုမျိုးပါဆိုတော့ဟိုပေါ့ဟိုဘယ်လိုပြောမလဲကျမတို့ဒီဟိုလှုပ်ဆောင်ကြရတယ်လုပ်ငန်းကြရတယ်တခါလေကျမတို့စိတ်ထဲမှာလေကျမတို့မှာအခက်ကြီးကိုယ်တိုင်လေးရှိရတယ်ဒါပေမဲ့တခါလေစိတ်ထဲမှာညှို့ညီမိတာလေရှိကောင်းရှိတတ်ပါတယ်ဒါပေမဲ့အယူအစိတ်ထဲမှာအကောင်းဆုံးနဲ့ဒီအယူအဆဆုံးစိတ်ကိုထားပြီးတော့ကိုတက်နိုင်တယ်လို့လှုပ်ပေးလိုက်ရင်ရောဆိုတဲ့ဟာမျိုးလေစိတ်ထားမိတာအခါမျိုးကိုကျမတို့ကျမအနေနဲ့ပေါ့နော်ဒါကိုလေ့ကျင့်ကိုယ့်ဟာကိုလေ့ကျင့်ပြောထောင်တယ်အဲ့ဒီထဲကလေတခါလေဘယ်လိုပြောမလဲဒီဟိုအရန်ကိုလေဒီအကျိုးကျေးဇူးတွေလို့ပြောမလားဒီပီတိတွေကိုလေအများကြီးခံစားရပါတယ်အဲ့ဒါဟာအမတန်မှလေကျမအတွက်လေဒီစိတ်သက်ခွန်အားကိုလေဖြည့်ရင်းရှင်းဆက်ဆောင်မဲ့အနာဂတ်ကိုလေပို့ပြီးတော့ဟိုခွန်အားတွေဖြစ်စေပါတယ်ဟိုတခါပေါ့နော်ဥပမာလေတခါပြောမိလေဆိုလို့ရှိရင်ကျမအနေနဲ့ပေါ့နော်ဒီကူအော်ကျမတငယ်ချင်းတယောက်ကပေါ့နော်တငယ်ကြီးကတွားပြီးတော့ဆေးသွာကုရယ်ကိုရဲ့အချိန်မှာသူ့အနေနဲ့အင်မတန်မှအခက်ခဲဟိုအသက်အန္တရာယ်ဆိုးရရတဲ့အချိန်တွေတခုမှဖြစ်နေတယ်ပေါ့နော်အဲ့ဒီအချိန်မှာသူ့မိသားစုအချိန်တွေကဒီဘက်ကလိုက်ဖို့အနေထားမှာအများကြီးအခက်ခဲရှိတယ်ပေါ့ဥမာသူ့ဟိုအနေထားအချိန်ခါနေထားတော့ပါတော့ကအချိန်မပြေဘူးဖြစ်တဲ့အချိန်မှာကျမအနေနဲ့ဟိုအကောင်လုံးကျမရဲ့ network တွေထဲကပေါ့ကျမရဲ့အတိမိတ်ဆွေတွေထဲကအကောင်လုံးထိစပ်ပြီးတော့ကျမနိုင်တယ်လို့အများကြီးဟိုပေါ်တော့တထိုင်ထဲမှာအများကြီးကူညီပေးလိုက်တယ်ကူညီပေးလိုက်တဲ့ဟာကအမှန်တကယ်တော့သူ့တငယ်ချင်းကိုလည်းစိတ်ပူတယ်အရန်ပဲလေပေါ်တော့ဒီမိဘတွေဖြစ်တဲ့မိသားစုရဲ့အနေထားစိတ်ပူတဲ့အတွက်လည်းအများကြီးလည်းကိုနိုင်တယ်လားလုပ်ပေးလိုက်တယ်ဒါပေမဲ့တပြိုင်တည်းမှာပဲအဲ့ဒီဟာဟိုဘက်ကမိသားစုကအချိန်မီရောက်သွားတဲ့အချိန်မှာသမီးဖြစ်သူကလည်းဒါကိုစိတ်ခွန်အားဖြည့်စေတဲ့အတွက်ပို့ပြီးတော့လေပေါ့နော်ဒီစိတ်ချမ်းသာပြီးတော့ပြန်ပြီးတော့နာလန်ထူပြီးတော့ပြန်လေကောင်းမွန်လာတဲ့ဟာလေမိသားစုကလုံးဝအသက်မရှင်တော့ဘူးလို့မျှော်လင့်ထားတဲ့အသက်ချမ်းသာပြန်ပြီးတော့စီပင်လာတာကိုပို့တွေ့ရတဲ့အချိန်မှာကျွန်မအနေနဲ့ဒါမထင်မဲ့ပဲကူညီမိလိုက်တဲ့ဟာတစ်ခုဟာအမှန်တမ်းမှာပဲဟိုပီတိဖြစ်ရတယ်ပေါ့နော်ဘောကမှဒီဟိုစကူဟိုပေါ့အနိုင်တလောက်တက်နိုင်တလောက်ကူတယောက်ကိုတယောက်ကူညီပေးတာဟာစိတ်ချမ်းသာမှုကိုလည်းရကြလေတစ်ဖက်ကိုတစ်ဖက်လေအများကြီးလို့ပေါ့နော်ဒီစိတ်စေတနာအကျိုးကျေးဇူးကိုလည်းခံစားရပါတယ်ဒါဆိုတဲ့ဟာမျိုးကိုလည်းကျွန်မဝင်ရရှိပါတယ်ကဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ညအတ္တလန္တိတ်စာချုပ်အဖွဲ့နေတိုးနဲ့မေဖက်ဆက်ဆံရေးနဲ့ ICE အစိုးရတွေကိုတိုက်ဖြတ်ရေးမှာအမေရိကန်ကအလေးထားကြောင်းပြဖို့အတွက် Belgian နိုင်ငံ Brussels မြို့ကနေတိုးဌာနချုပ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis တွားရောက်ခဲ့ပါတယ်။နေတိုးဘက်ဟာအမေရိကန်နဲ့တခြားအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေတပေါင်းတစည်းတည်းရှိနေနိုင်ရေးအတွက်အခြေခံအုံမြင့်အဖြစ်ဆက်လက်တည်ရှိနေတယ်လို့ဝန်ကြီး Mattis ကပြောပါတယ်။နေတိုးကိုအမေရိကန်ကထောက်ခံပါတယ်လို့ဒီလအစောပိုင်းတုန်းကသမ္မတဒေါ်နယ်ထရမ့်ကလည်းအလားတူပဲပြောခဲ့မှုပါတယ်။နေတိုးအဖွဲ့အတွက်အဖွဲ့ဝင်နိုင်ငံတွေအားလုံးကတူညီပြီးမျှတတဲ့ငွေကြေးပမာဏထည့်ဝင်ကြဖို့ကိုလည်းတောင်းဆိုချင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ပြောချင်တဲ့ကိစ္စကိုဝန်ကြီးမက်တစ်ကမိဖက်အဖွဲ့ဝင်တွေကိုအခုနောက်ဆုံးအစည်းအဝေးပွဲတွေမှာပြောသွားပါတယ်။ကျွန်တော်အနေနဲ့အမေရိကန်ကနိုင်ငံရေးအခြေအနေအမှန်ကန်ကိုရှင်းရှင်းလင်းလင်းပြောပြပေးဖို့လိုတယ်ဆိုတာကိုနားလည်ပြီးတော့ကျွန်တော်နိုင်ငံသားတွေမျက်မျက်တတတောင်းဆိုထားတဲ့တောင်းဆိုချက်တွေကိုပြည့်ပြည့်တသားရှင်းပြပေးဖို့လိုတယ်လို့ဝင်းကြီးမက်ဒစ်ကပြောပါတယ်။အနောက်တိုင်းတံပိုးထားတဲ့အရေးကိစ္စတွေအတွက်အမေရိကန်ပြည်သူတွေကပဲအများအပြားမထည့်ဝင်နိုင်တော့ဘူးလို့ဝင်းကြီးမက်ဒစ်ကပြောပါတယ်။ခင်ဗျားတို့ဥရောပနိုင်ငံကမျိုးဆက်သစ်ကလေးတွေရဲ့လုံခြုံရေးကိုခင်ဗျားတို့ကိုယ်တိုင်ထက်အမေရိကန်ကပို့ပြီးတော့စိုးရိမ်မပေးနိုင်ပါဘူး။စီရဲ့အရာအစင်သည့်ဖြစ်နေတာကိုဂရုမစိုက်ဘူးလို့ပြောတာဟာကျွန်တော်တို့အပါအဝင်ကျွန်တော်တို့မဟာမိတ်တွေနဲ့ကျွန်တော်တို့အမွေဆက်ခံထားတဲ့လွတ်လပ်မှုတွေကိုဂရုမစိုက်တယ်လို့ဖြစ်နေပြီးတော့ဒီချင်းတွေကချင်းချောက်ခံရပြီလို့ဝင်းဂျီမက်ဒစ်ကပြောပါတယ်။လွတ်လပ်မှုကိုကာကွယ်နိုင်တဲ့ကမ္ဘာအကောင်ဆုံးကာကွယ်ရေးရဲ့အကျိုးကိုအလုံးခံစားနိုင်ဖို့ကြားတဲ့ငွေကိုညီညီမျှမျှခွဲဝေပြီးပေးကြဖို့ကိုတောင်းဆိုတာတင်းမြတ်မြတ်တဲ့တောင်းဆိုမှုဖြစ်ပါတယ်။နေတိုးအဖွဲ့ကလွတ်လပ်ရေးကိုကာကွယ်တဲ့အဖွဲ့ဆိုတာကိုမေ့ထားလို့မရပါဘူး။ပြောင်းလဲလာတဲ့အခြေအနေတွေကိုတုံ့ပြန်နိုင်တယ်ဆိုတာအရင်တုန်းကသက်သေပြနိုင်ခဲ့တယ်လို့အခုလည်းတစ်ခါပြန်ပြီးသက်သေပြနိုင်မယ်လို့ယုံကြည်ပါတယ်လို့ဝင်းကြီးမက်ဒစ်ကပြောပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပူးတွဲလွတ်တော်နေရာရှိမှောက်မှာအင်္ဂါနေ့ညကမိန့်ခွန်းပြောကြားပြီးတည့်ရက်ကြာသမ္မတရဲ့မိန့်ခွန်းမှာပုံမှုပြောပြောင်းပြီးအပြုသဘောဆောင်တဲ့လေတံအပေါ်ဝါရှင်တန်မှာရှိတဲ့အစိုးရတိုင်ဝမ်ကဦးစားပေးလေ့လာနေကြပါတယ်။အခုလိုပြောဆိုချက်ဟာသမ္မတထရမ့်ရဲ့အဆင်ပြောင်းလဲနေတဲ့ပြုမှုပြောဆိုမှုတွေမှာတရင်ကသာခံမဲ့အနေအထားမျိုးလားဒါမှမဟုတ်ဒီလိုအနေအထားမျိုးဆက်လက်ကျင့်သုံးသွားမလားဆိုတာကိုသူ့အပေါ်ထောက်ခံသူတွေပြစ်တင်ဝေဖန်သူတွေနဲ့နိုင်ငံရေးကဲခတ်သူတွေကစူးစမ်းလေ့လာနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဲ့ဒီလိုလွတ်တော်နေရာရှိမှာပြောကြတဲ့မိန့်ခွန်းဟာအမေရိကန်ရဲ့တောက်ပြောင်တဲ့အနာဂတ်ပုံဖော်ထားပေမဲ့ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေအကြမ်းမှာတော့တုံ့ပြန်မှုတွေကွဲပြားနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ပစိဖိတ်ဒေသမှာတရုတ်နိုင်ငံရဲ့ခက်ကြမ်းကြမ်းလုပ်ရတဲ့နေရင်ဆန်နေရတဲ့ဂျပန်နိုင်ငံကတော့ကာဝေးအသုံးစိအကြီးကျယ်တိုးမြင့်မဲ့ကိစ္စထရမ့်ရဲ့အစီအစဉ်ကိုလက်ခံကြိုဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးအထူးကိုယ်စားလှယ်စွန်ဂူရှင်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတိကျစီတွေ့ဆုံပြီးညီညာရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်အစုရှယ်ယာဈေးတွေဟာဗုဒ္ဓနေ့ကဈေးကွက်အယောင်အဝယ်မှာဆန်းချင်းချိုးမြင့်တက်သွားပြီးဒေါင်ဂျုံစက်မှုဖြန်းပြအညွန့်ကိန်းဟာပထမဆုံးအကြိမ်ဖြစ်21,000ကျော်နဲ့ဈေးပေးခဲ့ပါတယ်။ဗုဒ္ဓနေ့ကဈေးကွက်မှာအမေရိကန်အစုရှယ်ယာဈေးတွေဟာ1,500ခန့်နှုန်းနီးပါးတက်သွားခဲ့တာဖြစ်ပါတယ်။အခွန်နေနဲ့စီမင်းနေရှော့ကြဖြတ်တောက်ပြီးလမ်းနေတံတားတွေနဲ့တခြားအခြေခံရန်ရအဆောက်အုံတွေကိုပြန်လဲတိဆောက်မဲ့အဓိကရင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့ကတိပေးခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရွေးကောက်ခံရပြီးနောက်ပိုင်းအမေရိကန်အစုရှယ်ယာဈေးတွေမှာဆန်းချိန်ကျိုးဈေးတက်ခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကပူးတွဲလွတ်တော်နေရာမှာမင်းကွန်းပြောကြားစဉ်ကအဲ့ဒီကိစ္စတွေကိုသမ္မတထရမ့်ကထပ်လောင်းပြောကြားခဲ့ပေမဲ့အဲ့ဒီအစီအစဉ်တွေကိုဘလို့အကောင့်ထဲပေါ်မယ်ဆိုတဲ့အသေးစိတ်ကိစ္စကိုတော့ထည့်သွင်းပြောကြားခဲ့ခြင်းမရှိပါဘူးခင်ဗျ
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin ပေါင်လာပါရှင်။ဗုဒ္ဓဘုရင်နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.